Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းရဲ့2019ခုနှစ် March 28ရက်ကြာသပတေးနေ့နနက်ခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေလိုင်းတိုမီတာ30.40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်ရတပါဒီနနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါ American သမ္မတ Donald Trump က Russia တက်ကြွေး Venezuela ကနေထွက်ခွာသွားဖို့အတွက်ပြောကြားလိုက်ပါတယ်Britain နိုင်ငံ EU ကနေခွဲထွက်ပြီးတဲ့နောက်မှာသူနှုတ်ထွက်မှာဖြစ်ကြောင်း Britain ဝန်ကြီးချုပ် Theresa May ကဗိုလ်တော်ဖူးနေမှာပြောကြားလိုက်ပါတယ်အခုကျင်းပခဲ့တဲ့94နှစ်မြောက်ဆေးတက်မတော်ဆေးပြအခမ်းအနားကိုတော့တက်မတော်ကာကွယ်ဦးစီးချုပ်မတက်အောင်နိုင်ခဲ့ပါဘူးဒီလိုထူးခြားတဲ့တင်းနေတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်ဒီလိုတင်းနေနားဆင်ပြီးတဲ့နောက်မှာတော
့ Are we sure that genocide and ethnic cleansing has stopped?Is there a guarantee that it is not going to continue?
And this ကတော့ match လာ25ရက်နေ့26ရက်နေ့ထိမလေးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့ Rohingya အရေးနိုင်ငံတကာဆွေးနွေးပွဲအတွင်းမှာမလေးရှားနိုင်ငံရေးခေါင်းဆောင်တွေကမြန်မာနဲ့ပတ်သက်ပြီးဘာတွေပြောကြားသွားသလဲဆိုတာကိုကြားဖို့ရှိပါတယ်ရှင်။ဒါ့အပြင်အမျိုးသားစာပေတသက်တာစုရှင်စာရေးဆရာမကြီးခင်ဆွေဦးဟာ match လာ29ရက်ဗုဒ္ဓဘုနေ့ညကရန်ကုန်မြို့မှာကွယ်လွန်သွားတာနဲ့ပတ်သက်လို့ကျမတို့စူးစီးတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးဝင်းမင်းတို့ကပြောပြမှာပါ
။ Venezuela နိုင်ငံကိုမကြသေးခင်က Russia တပ်တွေရောက်သွားတဲ့နောက်မှာ American သမ္မတ Donald Trump က Russia တွေ Venezuela နိုင်ငံကနေထွက်ခွာသွားဖို့အတွက်ပြောကြားလိုက်ပါတယ်။ Russia တွေ Venezuela ကနေထွက်ခွာသွားအောင်American တပ်တွေ Venezuela မှာချထားဖို့ဆန္ဒရှိမရှိဗိုလ်တော်ဖူးနေကသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတ Trump ကရွေးချယ်စရာလမ်းအလုံးကိုဖွင့်ထားပါတယ်လို့သူအရင်အချိန်များစွာပြောခဲ့တယ်လို့ပဲထပ်ပြီးပြောကြားခဲ့တာပါ။ဒါအပြင် Russia အစိုးရအနေနဲ့ American ရဲ့ရည်တည်ချက်ကိုကောင်းကောင်းနားလည်ပါကြောင်းလည်းပြောပါတယ်။သမ္မတ Trump ဟာ Venezuela တိုက်ခိုက်ခေါင်းဆောင်တဲ့ဖြစ်သူကိုယ်သူယာယီသမ္မတဖြစ်ပါကြေညာထားတဲ့ဟွမ်ဂွန်ယီတိုရဲ့ဇနီး Fabiana Rosales နဲ့သူအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ Rosales က American တူသမ္မတပန်ဆက်တွေ့ဆုံပြီးအင်ဂျီရောကိုတွားရောက်ခဲ့တာဖြစ်ပါတယ်ဒီသတင်းပတ်အကုန်မှာရုရှားစစ်လေရင်နဲ့ဗင်နီဇွဲလားကိုဆက်ရောက်လာတာဟာဒေါသထွက်ရှာလှုပ်ဆောင်မှုတဲ့အဖြစ်အမေရိကန်ကံဘက်ကရှုမြင်ကြောင်းလဲဒုသမရမိုက်ပန်ဆာရူးစဖယ်ကမ်းမာမှာရိုဇီးလ်ဆင်အတူသတင်းတောက်တွေကိုပြောပါတယ်ဒါအပြင်အာနာရှန်မာဒူရိုအတွက်ပံ့ပိုးမှုတွေအလုံးရက်ပြီးဗင်နီဇွဲလားမှာလွတ်လပ်မှုပြန်ရချင်းအထိကဘာနဲ့ရောဒေတာရင်းနိုင်ငံတွေနဲ့ပါလက်တွဲပြီးဟွမ်ဂွာယီတို့ကိုထောက်ခံမှုပေးဖို့ရုရှားကိုဒီကနေ့ပဲတောင်းဆိုလိုက်ကြောင်းလဲပြောပါတယ်ဗင်နီဇွဲလားရဲ့ဒီကနေ့အချိန်ကလွတ်လပ်မှုရမလားအာဏာရှင်အုပ်စိုးမှုကောင်နေရမလားဆိုတဲ့တရားရှင်တွေနဲ့အရေးကြီးချိန်ဖြစ်နေတဲ့ကြောင်းနဲ့ကလင်းငယ်တွေအငတ်သေးရင်ဆိုင်နေရတယ်လို့ဆေးုံတွေမှာလည်းကုစရာဆေးမရှိဘူးလို့လည်း Rosales ကပြောကြားခဲ့ပါတယ်
။ရောက်ကိုရီးယားအနေနဲ့ American နဲ့မဟာမိတ်တွေပေါ်နျူကလ িয়ার နဲ့ဆက်ချင်းချောက်နေစေဖြစ်တယ်လို့တောင်ကိုရီးယားမှာရှိတဲ့ American တပ်မှုကြီးကပြောလိုက်ပါတယ်။ American တပ်မှုကြီးဗိုလ်ချုပ်ကြီး Robert Abrams ကရောက်ကိုရီးယားခေါင်းဆောင်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကတိပေးထားတာနဲ့မြောက်ကိုရီးယားဆိုရကနျူကလ িয়ার လက်နက်နဲ့မစ်ဆိုင်းတုံးဆက်ထုတ်နေတာတွေကအပြောတခြားအလုပ်တခြားဖြစ်နေတယ်လို့မနေ့ကကွန်ဂရက်လွှတ်တော်မှာဝေဖန်လိုက်ပါတယ်။ဗိုလ်ချုပ်ကြီးအဘရမ်စ်ကဆက်ပြီးနှစ်နိုင်ငံကြားစီရေးကင်းမဲ့စုံတစ်ချောင်းတင်းမာမှုတွေရော့ကျလာတာနဲ့နျူကလ িয়ার ဖြတ်သိမ်းဖို့ဆန္ဒရှိကြောင်းအများသိအောင်ကြေညာတာနဲ့အတူမဟာဗျူဟာမြောက်ရန်စတာတွေရက်ခဲတာကလွယ်ရင်လက်တွေ့ပြနိုင်တဲ့မြောက်ကိုရီးယားစီရေးစွန့်ရင်ဆိုင်ရာအပြောင်းအလဲကမရှိသလောက်ပဲလို့ဆိုလိုက်ပါတယ်။ဗိုလ်ချုပ်ကြီးအဘရမ်စ်ကပဲဒီမပြောင်းလဲသေးတဲ့မြောက်ကိုရီးယားစီးစွန့်ရင်တွေကအမေရိကန်နဲ့တောင်ကိုရီးယားပါဝင်ဒေတာရင်းကတခြားမဟာမိတ်နိုင်ငံတွေအတွက်အန္တရာယ်အဖြစ်ဆက်ရှိနေတယ်လို့ထောက်ပြလိုက်ပါတယ်။ဗိုလ်ချုပ်ကြီးအဘရမ်စ်ကဆက်ပြီးအခုလိုကွန်ကရစ်ကတကားဖွင့်ဆွေးနွေးပွဲမှာမြောက်ကိုရီးယားလက်နက်တူချဲမှုတွေကြောင့်ပြထားပုံရတဲ့ဂျိုတုဘုံရင်တွေပေါ်ထင်မြင်ချက်မပေးလိုဘူး။ဒါပေမဲ့သူတို့တွေ့ရှိထားချက်တွေနဲ့နျူကလ িয়ার ဖြတ်သိမ်းမယ်လို့ပြောထားတာတွေကတော့တခြားစီဖြစ်နေတယ်လို့ဆိုပါတယ်ခင
်ဗျ။ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကခွဲထွက်ပြီးနောက်ပိုင်းသူနိုင်ငံခေါင်းဆောင်အဖြစ်ကနေနှုတ်ထွက်ပေးမယ်လို့ဗြိတိန်ဝန်ကြီးချုပ် Theresa May ကဗိုလ်တော်ဖူးနဲ့လက်တော်မှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်အချိန်မှနှုတ်ထွက်မယ်ဆိုတာကိုတော့တိတိကျကျမပြောပါဘူး။ EU ခေါင်းဆောင်တွေနဲ့နှစ်ကြိမ်တိုင်တိုင်ညှိနှိုင်းပြီးတင်ပြခဲ့တဲ့သူ့ရဲ့ဗြိတိန် EU ကခွဲထွက်ရေး Brexit ဆိုင်ရာသဘောတူညီမှုအစိုးပြုချက်ကိုလက်တော်က January လထဲမှာရောဒီလအစောပိုင်းမှာပါနှစ်ကြိမ်တိုင်ပယ်ချခဲ့တာပါ။ဝင်ကြီးချုပ်မေကသူတင်ပြတဲ့သဘောတူညီချက်ကိုလွှတ်တော်မှတ်တွေလက်ခံကြဖို့မဲဆွယ်တဲ့အနေနဲ့ Brexit နှုတ်ထွက်မှုမအောင်မြင်သူဟာရည်ရွယ်ထ President နှုတ်ထွက်မှုအောင်မြင်ရင်သူဟာရည်ရွယ်ထားတာတည်းဆော်ပြီးနှုတ်ထွက်မယ်လို့ပြောခဲ့တာပါ EU ကနေ Britain နှုတ်ထွက်မှုအတွက်ဒုတိယအဆင့်ဖြစ်နေနှိမ့်နှဲဆွေးနွေးမှုတွေလုပ်တဲ့အခါမှာခေါင်းဆောင်အသစ်ချင်းကပ်မှုပုံစံအသစ်နဲ့လှုပ်ဆောင်ချင်တာနားလည်ကြောင်းလဲဒီလိုလှုပ်ချင်မှသူရှိနေတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်လွတ်တော်က Brexit နှုတ်ထွက်ဆိုင်အစီအစဉ်အများပြားအတွက်9နိုင်ငံကငင်းကုန်ဆွေးနွေးမှုတွေလုပ်ဖို့စီစဉ်တယ်လို့လွတ်တော်အမတ်တွေလက်ခံနိုင်မဲ့အဆိုပြုချက်တွေအတွက်မဲခွဲတာလည်းဖြစ်ပါတယ်မဲခွဲရမှာအများလက်ခံတဲ့အစီအစဉ်အတွက်ဒုတိယချိန်မဲခွဲမှုကို April 1ရက်တနင်္လာနေ့မှာလုပ်မှာဖြစ်ပြီးအများထောက်ခံမှုရမယ်လို့မျှော်လင့်ထားပါတယ်ဗိုလ်တပူးနဲ့အခြေချင်းဆွေးနွေးပွဲကလက်ရှိအဆိုးရလုပ်နေတဲ့ Brexit ရင်းနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုလွတ်တော်ကထိန်းချုပ်ခွင့်ရသွားပြီးနောက်နှစ်ရက်ကြာမှလောက်တာပါဆွေးနွေးပွဲမှာရွေးချယ်ချက်16ခုတင်ပြခဲ့ပြီးဒီထက်မှာဥရောပ28နိုင်ငံပါတဲ့ EU ကနေဘာသဘောတူညီချက်မှမယူဘဲခွဲထွက်ဖို့ EU ထဲမှာပဲဆက်ရှိနေဖို့ပြည်တွင်းချက်ဆန္ဒတိတ်ခံယူပွဲကျင်းပဖို့ပါပါတယ်ဧပြီ12ရက်နေ့မှာဘာသဘောတူညီချက်မှမယူဘဲ Britain EU ကခွဲထွက်ဖို့အဆိုကတော့ထောက်ခံမဲ့160ကန့်ကွက်မဲ့400နဲ့ပယ်ချခဲ့ကြတာဖြစ်ပါတယ်
မိုဇမ်ဘစ်နိုင်ငံမှာတော့ဆိုက်ကလုန်းအီဒိုင်းတန်ကြောင့်အကြီးအကျယ်ပျက်စီးခဲ့ရတာတွေနဲ့နေရာရွှေ့ပြောင်းကြရတာတွေအတွက်ဒေသခံအစိုးရနဲ့နိုင်ငံတကာကူညီအဖွဲ့တွေခက်ခက်ခဲခဲဖြစ်ရှင်းနေတဲ့အချိန်မှာကာလဝန်းရောဂါကပ်ဆိုးကြီးကိုထတ်ချုပ်နေရပါတယ်။မိုဇမ်ဘစ်စစ်မြေချမ်းမရရှိဦးစန်းအစ်စီကပြီးခဲ့တဲ့ပတ်ကမိုဇမ်ဘစ်မာလာဝီနဲ့ဇင်ဘာဝေနိုင်ငံတွေကိုဝင်တိုက်ခဲ့တဲ့ဒီဆိုက်ကလုန်းမိုနိုင်တန်ကိုအဆိုးဆုံးခံခဲ့ရတဲ့ကမ်းခြေမြေဘီယာနီးတွိုင်မှာဒီရေကြောင့်ကူးစက်တဲ့ရောဂါရှိထားသူ9ဦးတွေ့ရှိထားပြီလို့မနေ့ကပြောလိုက်ပါတယ်ဒီမော်ဒန်ကြီးကြောင့်ဘရီယာကမ်းခြေမြို့လေးရဲ့ရေဖြန့်ပြူးရေးနဲ့တန့်စင်ရေးစနစ်တွေပါဝင်လမ်းဖန်ဆက်သွယ်ရေးအခြေခံစောင့်ဝင်တွေတည်ဆည်းထားခဲ့ရပါတယ်။ဘက်တီးရီးယားပိုးချောင်ဖြစ်ရတဲ့ဒီကာလာဝန်းယောဂါကလည်းမဆက်တဲ့ရေတွေတောက်သုံးရတာနဲ့တန့်ရှင်းမှုအားနည်းတာတွေကြောင့်ဖြစ်ပွားကူးစက်ရတာဖြစ်ပြီးအချိန်မီကုသမှုမခံနိုင်ရင်နာယီပိုင်းအတွင်းသေစေနိုင်တဲ့ပြင်းထန်လို့တဲ့ယောဂါဆိုကြပါ။ကျွန်မရဲ့ဝန်ထမ်းတွေအနေနဲ့ဒီဝမ်းလျှောယောဂါဖြစ်နေတဲ့လူတွေပိုများလာနေတာကိုရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့လည်းဝမ်းယောဂါကာကွယ်ဆေးတောက်ဆေး၉သိန်းကိုတီဘတ်ထဲအရောက်ပို့ပေးဖို့ပြင်ဆင်နေပါတယ်ခင်ဗျာ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483တိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American သင်္ကန်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တမရော်နဲ့ဆေးပြခန်းနာမှာပုံမှန်အားဖြင့်တမရော်ကာဝေးဦးစီးချုပ်ကတဲ့အောင်မင်းကွန်းပြောလို့ရှိပေမဲ့ Much la 29ရက်နေပြည်တော်မှာကျင်းပတဲ့84နှစ်မြောက်ခန်းနာမှာတော့မတက်ရောက်နိုင်ခဲ့ပါဘူး။တမရော်ကာဝေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လည်းမတက်ရောက်နိုင်တဲ့အတွက်ဒုတိယတမရော်ကာဝေးဦးစီးချုပ်ဒုတိယဘိုးချုပ်မှုကြီးဘိုးချုပ်မှုကြီးစိုးဝင်းကတက်ဆစ်စေတာမင်းကွန်းပြောတာနဲ့လေးပြူခန်းနာတွေကိုကိုစားဆောင်ရွက်ခဲ့ပါတယ်။ဒုတိယဘိုးချုပ်မှုကြီးစိုးဝင်းကခန်းနာမင်းကွန်းပြောကြရမှာငင်းချင်းချိုးပန်းနေတဲ့ကာလတွင်တိုင်းလက်လက်နဲ့ကင်ဖွဲ့စည်းတွေအနေနဲ့နားလည်မှုလွဲမှားစေနိုင်တဲ့ကိစ္စတွေကိုရှေ့တန်းမတင်ဖို့ပြောခဲ့တယ်လို့ရခိုင်နဲ့နိုင်ငံအဖွဲ့ AA နဲ့ပတ်သက်ပြီးတော့ AA ဖွဲ့လှုပ်ဆောင်မှုတွေဟာအချုပ်အခြာအနာထိပါတာဖြစ်တဲ့အတွက်တမရော်ကထိတိယောက်နှိမ်နေမယ်လို့ပြောပါတယ်။တမရော်နေ့ဟာ1945 Pacific Japan ရဲ့တပြည်လုံးတော်လှန်ရေးနေ့ကိုသတ်မှတ်ကျင်းပတာဖြစ်ပြီးအနာရမျိုးသားဒီမိုကရေစီ NLD ပါတီနဲ့တချို့နိုင်ငံအင်အားစုတွေက Pacific တော်လှန်ရေးနေ့ဖြစ်သတ်မှတ်ကျင်းပပါတယ်။ NLD ကျင်းပတဲ့ Pacific တော်လှန်ရေးနေ့မှာတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်တက်မတော်ကပူးပေါင်းပါဝင်ဖို့တိုက်တွန်းခဲ့ပါတယ်။
ဟောလိဝုဒ်ချော်မရုရှင်မင်းသားကြီးနီကိုလတ်စ်ကေ့စ်အနေနဲ့ဂျူဂျစ်စုလို့ခေါ်တဲ့အရှင်တိုင်းကားကိုမြန်မာနိုင်ငံမှာရိုက်ကူးဖို့ရှိနေပါတယ်။ဟောင်ကောင်ရုရှင်ကုမ္ပဏီတစ်ခုက Line Walk Out 2တရုတ်မှုကင်းရုရှင်ကာမချာခင်ကရန်ကုန်မြို့နယ်မှာရိုက်ခဲ့ပြီးမှအခုကဘာကျော်ဟောလိဝုဒ်ကရိုက်ဖို့သတင်းထွက်လာတာပါ။ဒီတိုင်းကားကဂျူဂျစ်စုကာတွန်းစာအုပ်ကိုရုရှင်ပြိုင်မှာဖြစ်ပြီးလဝိချော်မအေလိန်မူစီလဲတွဲဖက်တရုတ်ဆောင်မှာဖြစ်ပါတယ်။ Kickboxer Vengeance နဲ့ Kickboxer Retaliation တွေကိုရေးပြီးရုပ်ရှင် Director ပါလုပ်ခဲ့တဲ့ Director Dimitri Logos Thesis နေနဲ့ Musi နဲ့အတူဒီကားမှာလည်းထပ်တွဲပြီးရိုက်ကူးမှာဖြစ်ကစညွန့်ကိုတော့ Jim McGuard ကရေးပေးပါတယ်ဒီရုပ်ရှင်အတွက်ဂျင်ဂျာတဲ့ထုတ်ရမှာ Director Logos Thesis ကဒီစကားဟာကဘာပေါ်ကပိုင်းနဲ့သိပ္ပံဝတ္ထုပြိသက်ကြိုက်စံပေါင်းများစွာအတွက်အကြိုက်ဖြစ်စေရမယ်လို့အမှခံထားပါတယ်ဒီ Jiu-Jitsu တိုင်းကားထဲမှာ Jiu-Jitsu တိုင်းသမားတွေအနေနဲ့6နှစ်တစ်ကြိမ်ကဘာကိုကျူးကျော်တိုက်ခိုက်လာတဲ့တခြားဂျူသားတွေကိုမြန်မာချင်းဆိုင်တက်ခိုက်ချင်းမုန်းကြတာဖြစ်ပါတယ်ဒီ Jiu-Jitsu တိုင်းသမားတွေကို Hollywood Academy ဆွေရမင်းသားကြီး Nicholas Cage ကဦးဆောင်မှာဖြစ်ပြီးလဝိချော်မမူစီနဲ့တွေ့ကကျူးကျော်လာသူတွေကိုရှင်းပြမှာဖြစ်ပါတယ်ခင်ဗျ
အမေရိကန်နိုင်ငံရဲ့ဌာနနဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာ USAID အဖွဲ့အတွက်ချထားပေးမယ့်ရန်ပုံငွေတွေကိုဖျက်ချဖို့ထရမ့်အစိုးရအဖွဲ့ကအဆိုတင်သွင်းခဲ့တာကြောင့်ထိတ်တန့်အမတ်တွေကြားပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။နိုင်ငံရဲ့ဌာနရဲ့ဘတ်ဂျက်အသုံးစရိတ်ကို23ရာခိုင်နှုန်းထိဖျက်ချမယ့်အစီအစဉ်ကိုနိုင်ငံရဲ့ဝန်ကြီးမိုက်ကပွန်ပီယိုကဗုဒ္ဓဖူးနေ့လွှတ်တော်ကျမ်းစာပွဲမှာတင်ပြခဲ့တာဖြစ်ပါတယ်။2020အဆိုပြုချက်အတွက်ရွေးချယ်မှုကိုခက်ခက်ခဲခဲလုပ်ရတာဖြစ်ပေမယ့်အခုလိုအဆိုပြုရန်ပုံငွေပမာဏဟာသူ့အစိုးရအဖွဲ့နိုင်ငံရဲ့မူဝါဒပန်းတိုင်းအောင်မြင်ဖို့လုပ်ဖို့လုံလောက်မှုရှိတယ်လို့ပြောပါတယ်။ဒါပေမဲ့လွှတ်တော်အမတ်တွေကတော့ဝန်ကြီးပွန်ပီယိုတင်ပြတယ်လို့မတွက်ကြပါဘူး
။ Boring Company အနေနဲ့မကြာခင်ကပြက်ချခဲ့တဲ့737 MAX 8လေယာဉ်တွေရဲ့မရက်တိုင်းစနစ်မှာကွန်ပျူတာဆော့ဖ်ဝဲယာအဆင့်မြင့်နေတာတွေကိုမကြာခင်အပြီးတန်နိုင်တော့မယ်လို့ထုတ်ပြောလိုက်ပါတယ်။ Boring Company အမှုဆောင်တွေအနေနဲ့လေယာဉ်မောင်းသူတွေနဲ့လေကြောင်းအမှုဆောင်စုစုပေါင်း200ကိုဌာနချုပ်ရှိရာအမေရိကန်ကဆီယက်တယ်မြို့မှာမနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာဒီဆော့ဖ်ဝဲယာအစ်ကိုတွင်နေကြတဲ့စက်သက်စစ်ဆေးပြီးပြီလို့ဆိုလိုက်ပါတယ်။ Boring Engineer ဘိုင်ဆိုင်ရာဒေါက်တာ Max Senate ကအရင်ဖြစ်ခဲ့တဲ့မတော်တဆမှုမျိုးနောက်ထပ်ဘတော်မှမဖြစ်အောင်အသေးချာလုပ်နိုင်တာတွေအားလုံးလုပ်သွားမယ်လို့ပြောခဲ့ပါတယ်ခင
်။ခုတော့သတင်းလွှာတွေကိုဆက်ပြီးနားဆင်ရမှာပါ။မတ်လ25ရက်နေ့ကနေ26ရက်နေ့အထိမလေးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိရေးနီလန်ရှာဖွေတဲ့နိုင်ငံတကာဆွေးနွေးပွဲကိုတက်ရောက်လာတဲ့မလေးရှားနိုင်ငံသားဝင်ကြီးစိုက်ဖူဒန်အဗ်ဒူလာနဲ့မလေးရှားနိုင်ငံသားဝင်ကြီးဟောင်းဇာယစ်ဟာမီတိုကနေရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မလေးရှားရဲ့ယက်တီချက်တွေကိုပြောသွားပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။မတ်လ25ရက်နေ့ကစတင်ခဲ့တဲ့ဆွေးနွေးပွဲအဖွဲ့မိန့်ခွန်းပြောကြားခဲ့တဲ့မလေးရှားနိုင်ငံသားဝင်ကြီးစိုက်ဖူဒန်အဗ်ဒူလာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်နှင်းပန်းနှိပ်စက်မှုတွေအဆုံးသတ်စေရေးနီလန်းရှာဖွေဖို့အခုလိုပြောသွားပါတယ
် But what is worse is are we sure that genocide and ethnic cleansing has stopped
အဆိုးဆုံးကပါလဲဆိုတော့လူမျိုးတွေတပ်ဖြတ်မှုနဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရပ်တန့်အောင်လုပ်နိုင်ပြီလားဆိုတဲ့မေးခွန်းလည်းဖြစ်ပါတယ်ဒီလိုပြစ်မှုကျွလွန်မှုတွေဆက်ပြီးမဖြစ်တော့ဘူးဆိုတဲ့အမှတ်ကံရရှိနေလားစခိုင်းပြည်နယ်မှာဒီကိစ္စနှစ်ပေါင်းတန်ကြာရှိနေကြတာပါကျွန်တော်တို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးဟောင် OIC ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်စိုက်ထားမဲ့အနေနဲ့သူတာဝန်ယူထားတဲ့နေရာကနေမြန်မာဘက်ကတာဝန်ရှိသူတွေနဲ့အကောင်အဆုံအတက်နိုင်ဆုံးနီးလန်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်ဒါကြောင့်လည်းအပြန်အလှန်ညှဉ်းပန်းနေရတဲ့အကြောင်းအရာကိစ္စရပ်တွေပြည်လည်မှုရခဲ့ပေမဲ့ဒီပြစ်မှုကျွလွန်မှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေကတော့အခုအချိန်ထိပြောနေရတော့မှာပဲ
ရိုဟင်ဂျာအချက်တဲကြီးကိုဖြည့်ရှင်းနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပါဆုံးဖြတ်ချက်တွေအမြောက်အများချမှတ်ထားပေမဲ့လက်တွေ့အခုချိန်ထိဘာမှဖြစ်မလာသေးတဲ့အပေါ်မလေးရှားအစိုးရဘက်ကစိတ်ပျက်မှုတွေရှိနေပြီးလက်တွေ့ထိရောက်တဲ့နီးလန်းတွေရှာဖွေကြဖို့တိုက်တွန်းကြောင်းဆွေးနွေးပွဲမှာမလေးရှားနိုင်ငံသားဝင်ကြီးစိုက်ဖူဒန်အဗ်ဒူလာကအခုလိုပြောသွားပါတယ
်။ What can we really do?What can the UN really do? What can the OIC really do?
ဒီတော့ကျွန်တော်တို့လက်တွေ့မှာဘာတွေလုပ်နိုင်လဲ?ကုလသမဂ္ဂ OIC မလေးရှားဆွေးနွေးနဲ့အာဆီယံတို့အနေနဲ့ဘာတွေလုပ်နိုင်လဲ?တနည်းပြောရရင်နောက်တစ်ဆင့်ဘာဆက်လုပ်မလဲ?နောက်တစ်ဆင့်အနေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်မလား?ဒါမှမဟုတ်ဒီချက်ပိုကောင်းမွန်တဲ့နည်းလမ်းကိုရှာဖွေမလား?
အထူးသဖြင့်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်ခံခြင်းမရှိတဲ့ကိစ္စဟာအခြေခံလူခွင့်ရေးရှုထောင့်ကကြည့်ရင်အတော်လေးဆိုးရွားကြောင်းမလေးရှားနိုင်ငံသားဝင်ကြီးကဆွေးနွေးပွဲအတွင်းဝေဖန်ပြောဆိုသွားပါတယ်။ဒုတိယနေ့ဆွေးနွေးပွဲမှာအဓိကဦးဆောင်ဆွေးနွေးသူဖြစ်ပါဝင်ခဲ့တဲ့မလေးရှားနိုင်ငံသားဝင်ကြီးဟောင်းဇာယစ်ဟာမစ်ကတော့နိုင်ငံတကာဥပဒေကြောင်းအရအရေးယူနိုင်ရေးနည်းလမ်းတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ I think there are a lot of cons that's now ICC
နည်းလမ်းနဲ့ပတ်သက်ရင်မတိကျမရေရာတဲ့အခြေအနေတွေရှိနေတယ်လို့ဆွေးနွေးကြသူတွေရှိသလို ICC နဲ့စတင်ပြီးကင်တွယ်တဲ့နည်းလမ်းကပိုပြီးကောင်းတယ်လို့ဆွေးနွေးတင်ပြကြတာတွေကိုလည်းကျွန်တော်တို့နားထောင်ရပါတယ်။ကျွန်တော်ကိုယ်တိုင်လည်း ICC နဲ့အရင်စတင်တဲ့နည်းလမ်းကကောင်းတယ်လို့မြင်ပါတယ်။မြန်မာအစိုးရဘက်ကဒီအတွက်နင့်နာကောင်းနင့်နာနိုင်ပေမဲ့ပြစ်မှုကိုတကယ်ကျူးလွန်သူတွေတာဝန်ရှိသူတွေကိုအ ਨੇ စုံအရေးယူအပြစ်ပေးရမှာဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးဆက်လက်ဆောင်ရွက်ဖို့ဆိုရင်ကျွန်တော်တို့အတွက် ICJ နိုင်ငံတကာတရားရုံးကနေကင်တွယ်တဲ့နည်းလမ်းကအကောင်းဆုံးလို့မြင်ပါတယ
်။မလေးရှားအစိုးရကိုယ်တိုင်လည်းမကြသေးခင်ကပဲ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုသဘောတူလက်မှတ်ရေးထိုးပြီးအဖွဲ့ဝင်တဲ့နိုင်ငံဖြစ်လာခဲ့တာပါ။ဒါကြောင့်ပြဿနာရဲ့အကန့်အသတ်တွေတည်ထားပြီးသားဖြစ်တဲ့အတွက်အခြားနည်းလမ်းတွေနဲ့ဘယ်လိုရှာဖွေအရေးယူနိုင်တယ်လဲဆိုတဲ့လမ်းကြောင်းတွေကိုအဖြေရှာသင့်ကြောင်းစိုက်ထားမိကပြောပါရယ် ဒါပြင်အာဆီယံအဖွဲ့ဝင်တွေထဲမှာမလေးရှားနိုင်ငံကရိုဟင်ဂျာတွေဖိနှိပ်ခံရမှုနဲ့သူတို့ရဲ့မွေးရပါအခွင့်အရေးတွေပြန်ရရှိရေးနိုင်ငံသားဖြစ်ခွင့်ပြုရေးစတာတွေကိုအကျယ်လောင်ဆုံးပြောတဲ့နိုင်ငံဖြစ်နေတဲ့အတွက်မြန်မာကမလေးရှားဆိုရင်ကန့်သတ်ထားကြောင်းလဲစိုက်ဟာမီကအခုလိုပြောပါတယ်။
Malaysia suffered as a result of being there.
ကျွန်တော်တို့နိုင်ငံမှာဗုဒ္ဓဘာသာဝင်မြန်မာ၄သိန်းလောက်အလုပ်လုပ်နေတာကိုကျွန်တော်တို့လက်ခံတာပြီးသူတို့ကိုလည်းတာမီးပိတ်ပင်မှုတွေမလုပ်ပါဘူးဒါပေမဲ့မြန်မာနိုင်ငံကအစီမံကိန်းတွေအတွက်တင်တာခေါ်တဲ့အခါမလေးရှားကိုမပေးပါဘူးဒါကြောင့်လဲဆိုတော့မလေးရှားကမြန်မာကိုအဝေပန်ဆုံးဖြစ်နေလို့ပါ
အာဆီယံဖွဲ့ဝင်တွေထဲမှာမြန်မာနဲ့ပတ်သက်လို့သဘောကွဲလဲမှုတွေအတော်လေးကြီးမားခဲ့ကြောင်းဇိုင်ဒ်ဟာမီကပြောပါတယ် OIC ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်ရမှာအခက်အခဲရှိခဲ့တာတွေကိုလည်းသူကအခုလိုပြောပါတယ်
It was very difficult for them to accept that you can discuss Myanmar in ASEAN meeting.
အာဆီယံဆွေးနွေးပွဲဒီမှာမြန်မာနဲ့ပတ်သက်လို့တည်ထောင်ဆွေးနွေးတာကိုလက်ခံဖို့အခြားအဖွဲ့ဝင်နိုင်ငံတွေကအတော်လေးအခက်အခဲရှိခဲ့တာပါ။နောက်ဆုံးမြန်မာရဲ့နောက်ဆုံးမြန်မာနိုင်ငံရဲ့ပြည်တွင်းရေးဟာဒေသတွင်းကိုပြန့်နှံ့လာပြီး ဒေသလုံခြုံရေးအတွက်ပါစိုးရိမ်ရတယ်လို့ကျွန်တော်တို့ပြောတဲ့အခါသူတို့ကလက်ခံခဲ့ကြတာပါ။ဒါကြောင့်
OIC အနေနဲ့ရိုဟင်ဂျာကိစ္စဖြေရှင်းပေးဖို့ကန့်သက်ချက်တွေရှိနေတာကြောင့်အာဆီယံရဲ့ဂျာဝင်ဆောင်ရွက်မှုကိုလက်ခံပံ့ပိုးပေးဖို့သဘောတူခဲ့ကြောင်းဇိုင်ဒ်ဟာမီကဆိုပါတယ်။အာဆီယံအနေနဲ့ရခိုင်ပြည်နယ်တွင်အခြေအနေတွေတိုးတက်ရေးကိုအာရုံစိုက်ပြီးဒုက္ခသည်တွေနေရပြန်ရေးမှလည်းဖိအားပေးမယ့်အစားအကာအကွယ်ပေးရေးအစီအစဉ်ကိုစောင့်ကြည့်တင်ကြောင်းဇိုင်ဒ်ဟာမီကဆွေးနွေးပွဲမှာပြ မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်တယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေကလည်းစစ်ပေးတင်းရှောင်နေရစေဖြစ်ပါတယ်။မနေ့တော့နှစ်ဖက်တိုက်ခိုက်မှုအနည်းချင်းသာရှိပေမဲ့လက်နက်ကြီးတွေပစ်ခတ်မှုပုံများလာတယ်လို့ဒေသခံတွေနဲ့ရခိုင်တက်မတော်ဘက်ကပြောပါတယ်။မြမ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့မှာမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့ကြားတိုက်ပွဲအနေချင်းရှိခဲ့ပေမဲ့မြောက်ဦးနဲ့မင်းပြားနယ်ဆက်ကတောင်တန်းတွေပေါ်မှာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပစ်ကတ်မှုများပြားနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ဒီနေ့မှာတိုက်ပွဲမင်းနေပေါ်ပါထိတွေ့မှုတွေလောက်တော့ရှိတယ်။ပုံမှန်စစ်ကတ်ကတော့လက်နက်ကြီးတွေနဲ့တနေကုန်တာလှမ်းပစ်နေတာတွေရှိတယ်။မြောက်ဦးမြို့နယ်ချင်းမှာရောနောက်ပြီးတော့ဒီမြောက်ဦးနဲ့မင်းပြားအဆက်တော့အဲ့ဒီဘက်မှာလည်းပဲပစ်နေတာရှိတယ်။
မြောက်မြုတ်နယ်စင်ဦးကျေးရွာဘက်မှာလည်းလက်နက်ကြီးတွေပြက်ခတ်တန်ကြားနေရလို့ဒေသခံတွေကြောက်လန့်နေကြတယ်လို့လည်းချစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သိန်းထွန်းကပြောပါတယ်
။ဒီလိုရေပေါ်ပါတုံးရှောက်ပြီးမှတော့လီနေတော့တော့တာမျိုးစင်ဦးပေါ်ပါယူဤနေရာတွေကနေပြီးတော့သူတို့လက်နက်ကြီးတွေပေါ်လို့သဖို့နေတဲ့နေရာမျိုးလည်းကျွန်တော်လည်းလက်နက်ကြီးတွေတကြီးကြီးတင်နေတယ်ဆိုတော့ကြောက်ကြောက်တော့ပေါ့ဒီဘက်ကရောဆိုရင်လေဟိုတစ်ဖက်ကရောဒီမှာနောက်ပြီးတော့ဘာဘူးဦးလိုကိုရှင်းစတဲ့နေမှာဘယ်ခုခုနေရဒီလိုပါလဲ
စင်ဦးကျေးရွာဖက်ဖက်ကိုတတ်မတော်ကနေလက်နဲ့ကြီးနဲ့ပြစ်ခတ်နေတယ်လို့လဲညာဦးမျိုးနဲ့ဆစ်ဆောင်စကန်းကိုသွားရောက်နေတဲ့ရခိုင်ပြည်နယ်လှုပ်တော်ကုစလေဦးထွန်းသာစိန်ကပြောပါတယ
်အမြောက်ကတော့10မိနစ်တကြိမ်15မိနစ်တကြိမ်ဒီလိုမျိုးပြစ်နေတာရှိပါတယ်ညာဦးရဲ့အစ်စ်ဖက်ကကြားရတယ်ဗျဒုက္ခတွေစခန်း6ခုကိုကျွန်တော်ပတ်ပြီးတော့တော့တယ်အဲ့ဒီမှာဒုက္ခတွေတွေနဲ့တွေ့တယ်ပုံမြင်ကယ်ဆယ်ရေးလုပ်နေတဲ့သူတွေနဲ့တွေ့တယ်အဲ့ဒီအချိန်မှာပဲလမ်းကျနေရတာ
မနေ့ကလည်းရတိတ်တာမြို့နယ်ခရုချောင်းနဲ့ပဲရတုရွာကျမ်းမှာမြမတမတော်နဲ့ရခိုင်တမတော်အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးရွာသားတထောင်ခန့်နေရာကနေစွတ်ခွာထွက်ပြေးနေရတယ်လို့ပဲရတုကြီးရွာအုပ်ချုပ်ရေးမှူးဦးမောင်တာလှိုင်ကပြောပါတယ
်တိုက်ပွဲဖြစ်တာကဟိုမနေ့ကစင်နာရီခွေးလောက်ကဟိုဖြစ်တာ35မိနစ်ကစပြီးဟိုနေရာနဲ့လာဖြစ်တာနေရာကစစ်နေတဲ့နေရာဖြစ်တာ
စစ်ရှောင်ခရုချောင်းရွာသားတွေဟာဈေးခေါင်းရွာမှာတင်းရှောင်နေရတယ်လို့အခုချိန်ကြီးအိမ်မပြန်ရဲသေးဘူးလို့သူကဆိုပါတယ်မနေ့ကရတိတ်တောင်မြို့နယ်မြောက်ဦးမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့သမရော်သတင်းမှပြန်ကြားရေးဖွဲ့တွဲဘက်တွင်မှူးဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါရယ
်ရေကူးကြောင်းဘက်မှဖြစ်ခဲ့တာတော့ရှိတယ်ရေကူးကြောင်းဘက်မှနေပြင်းပိုင်းမှာဖြစ်တာတာမန်ဖြစ်တွေ့မှုပါပဲ26မိနစ်မနေ့နှစ်နာရီလောက်က9နာရီလောက်ဖြစ်သွားတာရှိတယ်ဟိုကြောက်တော့နဲ့မြောက်ဦးကြမ်းမှာဒေမိုကြီးကောင်းသွားအပြောင်းလဲလာမှပြီးပါပဲလမ်းလုံးကြောင်းရေးဖွဲ့နဲ့ဟို150လောက်လဲ
မနေ့ကမြောက်ဦးမြို့နယ်လင်းမွေတောင်တိုက်ပွဲမှာနှစ်ဖက်အကြဆုံးတွေရှိနေခဲ့တယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်မြောက်ဦးမြို့ ไอ้แม่หนูจะมาโอ้เจ้าตุ๊กตาเลยบ่มาติดใจแค่ละเนี่ยคนนี้ไอ้ที่ใจยิ่งโง่เนาะจะโน้ตดีแต่ข้างจะไม่ได้ยินที่จะมันโดนที่จะว่าหนูดีเนาะเว้ยเอาไปแก้ได้สิเดี๋ยวมันแน่ช่างอะไรมาโดนตาอาจจะใช้มือดีเนาะจะโน้ตไปทำหนูเอาเงินจากเนี่ยเตรียมเงินสักพันหนึ่งเดี๋ยวไอ้ที่ใจกูมาบ่มาติดใจแค่ตาเราที่แค่จะสมมุติว่าหาสิ่งที่ว่าแค่ที่เกิดเลย
โอ้ตัวนรกก็รอดที่แค่จะสมมุติอันนี้ช่องนี้มีรอเนาะที่เราต้องใช้ใช้เงินเพื่อจะได้เจอเลยยากณปัจจุบันจะสมมุติอยู่ด้วยกูรอตั้มรอไปกันเลยทุกย่อเชื่อไม่ใช่แค่บ้าบุเพื่อวารีเนี่ยมันละนั่นละด้วยอีเนี่ยมีมาสุยาตัดตัวจากใต้ป่วยปองตียานีบ้าที่แค่บ้าเลยยี่ใครมีเงินด้วยตั้มรอเนี่ยอีพอดูซีอีปฏิบัติการพิเศษด้วยจีว่ากันน่ะต้องเจอทุกข์ได้พิเศษไปตั้งช่องนี้ยากลุที่ร้านด้วยลูกผู้ยิ่งชอบข้าวขยำมือด้วยพันสิยันเนี ဒေတာတွင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
အမျိုးသားစာပေတသက်တာစုရှင်စာရေးဆရာမကြီးအသက်86နှစ်အရွယ်ခင်ဆွေဦးဟာမနေ့ညကရန်ကုန်မြို့မှာကွယ်လွန်သွားပါတယ်ဆရာမကြီးနဲ့ပတ်သက်တဲ့ပြည်ပရောက်မြန်မာစာရေးဆရာတွေရဲ့အမှတ်တရပြောကြားချက်တွေကိုကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်စာရေးဆရာမကြီးခင်ဆွေဦးရဲ့နာမည်အရင်ကဒေါ်ခင်ဆွေဦးဖြစ်ပြီးသူအသက်73နှစ်အရွယ်ဟိုတချိန်ကထုတ်ဝေခဲ့တဲ့တန်တော်ဆင့်သတင်းစာမှာခင်ဆွေဦးဆိုတဲ့ကလောင်နာမည်နဲ့ကလေးကန္တာမှာဝတ္ထုဆောင်ပါစရေးခဲ့တာပါ1962ခုနှစ်မှာထုတ်ဝေတဲ့ဒိုတိုင်းဌာနီဆိုတဲ့ပထမဦးဆုံးလုံငင်းဝတ္ထုကြောင့်စာပေနယ်မှာထင်ရှားခဲ့ပြီးအဲ့ဒီဝတ္ထုကိုအခုချိန်ထိအချိန်ချင်းပြန်လဲရိုက်နှိပ်ထုတ်ဝေနေရဆဲဖြစ်ပါတယ်ဒေါ်ခင်ဆွေဦးရဲ့အဲ့ဒီဝတ္ထုနဲ့ပတ်သက်လို့ဆရာမကြီးရဲ့အရင်ဒီဆုံးစာပေမိတ်ဆွေတူဖြစ်တဲ့လက်ရှိအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနေထိုင်သူကဗျာဆရာစာပေဝေဖန်ရင်းဆရာကြီးမောင်စွမ်းကြီးကအမှတ်တရတချို့ကိုပြောလာပါလေ
။အဲတော့ဒိုင်းဌာနီကတော့နာမည်အကြီးဆုံးပေါ့လေ။အဲ့ဒါလည်းဟိုခဏခဏလည်းပြန်ထုတ်တယ်။သူကဟိုတင်ဟိုဗိုလ်ချုပ်ကျော်စောအထူးပြုပြီးတော့ဟိုဗိုလ်ချုပ်ကျော်စောကိုလေ့လာပြီးတော့ချစ်ခင်တဲ့စိတ်နဲ့ရေးတာဆိုတော့လေ။သူကအဲ့ဒါမျိုးရေးတဲ့နေရာမှာတော့အမှန်ကောင်းပါလေ
။ဆရာမကြီးဒေါက်ခင်ဆွေဦးဟာစပယ်ဗျူမဂ္ဂဇင်းမှာအက်ဒီတာချုပ်အဖြစ်နှစ်ပေါင်းအတော်ကြာစာပေတာဝန်တွေကိုကျေပွန်ခဲ့သူဖြစ်တယ်လို့အမေရိကန်မေရီလန်းပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမေငင်းကပြောပါတယ
်။မေဦးကကျမတို့မေဦးလို့ခေါ်တယ်လို့ပဲတကယ်အမေလိုပဲပေါ့။ကျမတို့စာစာရေးတဲ့အချိန်အသက်30ကျော်လေးစာရေးဆရာမပေါ့စာကိုတည်တည်ချာချာကိုဂယုတစိုက်နဲ့အတိမတ်ပြုတဲ့စာရေးဆရာမကြီးတွေထဲမှာဆိုရင်မေဦးကထိတ်ဆုံးရပါတယ်လို့ပြောလို့ရပါတယ်။မေဦးမှာထူးခြားတဲ့အချက်ကဒေါက်ခင်ဆွေဦးမှာထူးခြားတဲ့အချက်ကလူငယ်တွေကိုတိတ်နေရပေးတယ်ပြီးတော့တိတ်အတိအမှတ်ပြုတယ်စာပေအလုပ်ကိုလုပ်တဲ့နေရာမှာဟိုငွေရေးချေးရေးဘလောက်ပဲအချုံးပေါ်နေပါစေစာကောင်းပေကောင်းရှိကိုရှိရမယ်ဆိုတဲ့စိတ်နဲ့ဒီစပယ်ဗျူမဂဇင်းကိုလုပ်တာဟာဟိုနောက်ဆုံးလုံးလုံးကြီးမရတော့လို့ဟိုစွန့်လိုက်ရတဲ့အထိဟိုအဆုံးရှုံးခံဘဝတွေပါရင်းအချိန်တွေပါရင်းပြီးတော့ပေးခဲ့တာတစ်သက်လုံးစာပေစိတ်နဲ့ရှင်တန်သွားတဲ့စာရေးဆရာမကြီးစာပေသမားတွေကိုပြောထောင်အားပေးသွားတယ်ချစ်ခင်သွားတယ်ဆရာဆရာမကြီးလို့ပြောလို့ရပါတယ်ရှင
်တကယ်တော့ဆရာမခင်ဆွေဦးရဲ့စာပေတွေဟာနိုင်ငံရေးနဲ့တော်လှန်ရေးအပေါ်အခြေခံထားတာများတယ်လို့မောင်စွမ်းကြီးကမှတ်ချက်ပေးပါတယ
်တကယ်တော့သူကတော်လှန်ရေးစာရေးဆရာမကြီးတယောက်ပဲသူကတော့သူ့ကိုသူစာမရေးခင်ဒုရီယမဂ္ဂဇင်းမှာသူ့ဖေအချပါဒီမလေးအေးအေးဆိုပြီးတော့မင်းကလေးတမ်းမဲ့တခါလေယောက်ျားလေးတွေလို့နေကြစားကြတယ်ဆရာဥစ္စာကိုအဲ့လိုငယ်ငယ်သူ့ကိုစံထားခဲ့ရတယ်ကိုအမကြီးတယောက်လို့ခင်းနေရတာပေါ့လေမြို့ပေါ်ရောက်လာတော့ဆရာဆရာအဖြစ်နဲ့အတူတူတွေ့ကြတော့လည်းမောင်နှမလို့ခင်းကြပါလေသူကနော်မဟာဆွေရဲ့တမီးပြီးပြီးအဲမြို့ချစ်စိတ်သက်ကလည်းရှိတယ်အထူးဖြင့်သူကဘုကျော်ကျော်သောရဲဘော်သုံးချက်ဝင်ဘုကျော်သောနဲ့လည်းအမှန်တန်ခင်ဗျာသူအကိုရွှေလို့သူခေါ်တာတရားကောင်းကြီးကိုအချင်းမြတ်နိုးတဲ့ရိုးသမီးတယောက်ပေါ့လေနော်အဲ့တော့သူကနော်နိုင်ငံရေးဝထုတွေရေးတယ်တောင်းတာလှုပ်ရှားမှုတွေအကြောင်းတွေရေးတယ်အဲ့လိုရေးတဲ့နေရာမှာတော့သူဟာထိတ်တန့်စာရေးဆရာမကြီးရတယ်အမြဲတမ်းလေးရိုးလေရိုးသားပါတယ
်စာရေးဆရာမကြီးခင်ဆွေဦးကိုဖခင်စာရေးဆရာကြီးမဟာဆွေနဲ့မိခင်ဒေါ်ကြည်ကြည်တို့က1933ဒီဇင်ဘာစကိုင်းမြို့မှာမွေးဖွားခဲ့ပြီးဒေါ်ခင်ဆွေဦးဟာငယ်စဉ်ကရန်ကုန်မြို့မှာအထက်တန်းပညာကိုသင်ယူခဲ့ပါတယ်1950ခုရန်ကုန်တက္ကသိုလ်မှာပညာသင်ကြားခဲ့ပေမဲ့1956မန္တလေးတက္ကသိုလ်ကနေဝိဇ္ဇာဘွဲ့ရခဲ့သူဖြစ်ပြီး1969ခုနှစ်မှာပညာရေးတက္ကသိုလ်ကနောက်ထပ်ဘွဲ့ရသူလည်းဖြစ်ပါတယ် ဆောင်ကွေရ52ငါးဆက်တင်ငါးဆက်နှစ်ကာလမှာရန်ကုန်တက္ကသိုလ်ရဲ့စာနယ်စင်းအသင်းအဖွဲ့တွဲဘက်အတွင်းမှုအဖြစ်တာဝန်ယူခဲ့သလိုဆောင်ကွေရ52ငါးဆက်သုံးမှာဦးဝေမဂ္ဂဇင်းတွဲဘက်အက်ဒီတာဖြစ်ပါတယ်သူရေးသားထုတ်ဝေခဲ့တဲ့စာအုပ်တွေကတော့ဆောင်ကွေရ62မှာဒေါ်တိုင်းထာနီ62မှာခင်းတဲ့အတူဘဝနဲ့မုံတိုင်းဆောင်ကွေရ62မှာညဉ့်ဘာစီစုံတော်မြိုင်စာရာတီဖြစ်ပြီးဆောင် on Lunyan loop, Yolo Yaname, the guy the me diarigo, Natown Tongunima, Yida to Wigabi, Lunyans are Uba, when I Yida Garaba. Natown Sanakunima raw, Muda Sabi, Tedda Sugo, Chiminjin, Kangayadu Piparekna.
Kunya Wiamashi, Tomorrow Kuro, Enijin, Tainangay, Chinigo, Jijayama. Tai wake up with Nelson Yalamatra Dejima, a diga party Jinakunine. 299
Okay, ba. Tunununi nega loke de tang yuka wei di, lashi chenji, outlet of me, a miazo yatare, pia tang padiga, parting a chakune, bambi, nyuwangsu ya, puena in domelu, munega, chinage, bilimabe, sit up party, palan prachara party, bagale, nyuwangsu ya, puebu, the cha party, rene, ee, sisi, pin sinni de loop, dan pio lai bale, lashi suya, wenijo, prayu chan u chago, wenijo, pis, setin bo, shide, palan prachara party, gonsau, Utama
สะบันเนียนากะคือเรามั่นใจอ่ะพี่กันนะครับเรามั่นใจว่าพรรคพลังประชารัฐเนี่ยจะสามารถแพลนประชานะปาร์ตี้นี้เนี่ยยังไงอีกด้วยก็ดูได้ช้าปาร์ตี้นี้เนี่ยปองบีญูมองสุยาภ่วยနိုင်มั้ยลูกยงจีหมู่อี้กูชี้ท้าบาดิဝင်ปาเมปาร์ตี้อีกด้วยกูแลญาနိုင်ตะญาญาอ่องจูบันสุซีตั้วมาบาทำแม้อลอตะจีลุเสียတော့ไม่รู้ได้บ่าวตะเกรอตะเนละนี่ที่ยะท้าได้แม้ยะเล็ดတွေยะอ้าวลุตะมาဝင်ยกห้องตักเซนเย ဖျက်ထိုင်ပါတီကတရား39ရထားပြီးစစ်တပ်ပါတီဖလန်ပရချရပါတီကတော့90ခုနှစ်ရထားပါတယ်ဒါပေမဲ့စစ်တပ်စိတ်ကြိုက်ရေးထားတဲ့လက်ရှိဖွဲ့စည်းပုံအရအထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပေါင်းအများဆုံးမဲနဲ့ဆိုရဖွဲ့ရမှာမှာအထက်လွှတ်တော်တစ်ခုလုံးပဲနှစ်ရ50ကိုစစ်တပ်ကရထားပြီးဖြစ်ပြီးအောက်လွှတ်တော်မဲ
9ရက်ဖြစ်လာပြီးအဖြူမဲနည်းနည်းစခွဲဖို့မျှော်လင့်နေချိန်မှာစစ်တပ်ပါတီဖလန်ပရချရကောင်ဆောင်ဥတ္တမကသူတို့အနေနဲ့လော်ဒကြီးလှုပ်ရှားမလို့ပုံကိုအခုလိုဆက်ပြောပါတယ်။တော်နေတော်ရဲ့လူနဲ့ခပွန်ကနะครับဒီဖြစ်ပုံတွေကတော့ကိုယ်ကအဖက်ကံပွန်တန်တာ။အခုလောလောဆယ်မှာတော့ညွန်ပေါင်းအစိုးရမှာပါဖို့အလားလာရှိတဲ့အခြားပါတီတွေနဲ့စတင်ဆွေးနွေးနေတဲ့အဆင့်မှာပဲရှိပါသေးတယ်။ဒါဖြင့် Arago, sit up party, Kalzanga, Kulu, Wiban Lebare.
My me gum lay, sit lay, he pulled that jin jam, wabu, say, night all right.
Bebadi Ninema, me, Miazu, Yare, Lum, John, and Libau, Palulesuro, Yuko, Wake, Omshi, and Nine, me, ye, twenty daga, Mabizon de Luba,
together. D. Yuko, where no so yellow, Jinama, Yapo, the la Quello, Luni de Jima, Yuko, where Melly Moody, Shinne, Lusaswe, Chedile, Taboni Ramu, Tainaga, Nanga, in a CY to a Mia Moody, Tinivale, together, a tenor, Aluto, near Bau, a Mac Kuniangaze, Shide, Tain Lutorema. Sit up body, Tretto, Yavida, Teletoma, Niangase, a Pawin, Suzubang, Toyakunasangame, Chor, Shay, Soya Punemamu, a goo yata, Pida, Kuza Kunanyapi, Nautame, Nasak Kuname, Chor, that Luarore. Tabime, when you do out taxing a prayer time party, Tretto, Alutoma, a goo Nambida, Tia, Toza Kunanyapi, Nauta, Nia, Toza Kunanya, Chor, Yabu, Sauti, Chayaoma, Chipare.
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးကြိမ်ထုတ်လွှင့်ပေးနေပါမယ်။မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ 9:00 နာရီအထိ 32m 30နှင့် 40 40ရှစ်အပြင် ဒုတိယနိုင်ရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ကျမတို့ VOA American အသံမြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော
့ Well, there's nothing wrong with nationalism. There's but if nationalism there are two sides. One is
ဒါကတော့မြန်မာနိုင်ငံကအမျိုးသားရေးစိတ်ဓာတ်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတဲ့ဥကြော်ဇန္နာရဲ့မြမရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားကြရအောင်ပါပါ။အခုတော့ကမ္ဘာသတင်းဒီမှာဖော်ပြနေကြတဲ့မြမနိုင်ငံဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ဒေါ်လာလာတန်းကကောက်နှုတ်တင်ပြမှာပါရှင်
။မြမ Bananas Brights and Bad Neighbors ဆိုတဲ့ကောင်းကြီးနဲ့ strategypage.com မှာရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။2019မှာမြန်မာစစ်တပ်ရဲ့အဓိကတာဝန်ကတော့တရုတ်က CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းလုပ်တဲ့ရှမ်းနယ်ရခိုင်ပြည်နယ်တွေရှိတိုင်းရင်းနဲ့နှစ်ကိုင်းအုပ်စုတွေကိုနှိမ်နင်းရေးပဲဖြစ်တယ်လို့အစချီရေးသားထားပါတယ်။ CMEC သဘောတူညီမှုကို2018နှောင်းပိုင်းကလက်မှတ်ရေးထိုးခဲ့ပြီးကီလိုမီတာ1900ရှည်တဲ့ဇင်းကြံလမ်းကြောင်းတစ်လျှောက်မှာတရုတ်တောင်ပိုင်းယူနန်ပြည်နယ်ကနေမြန်မာအလယ်ပိုင်းမန္တလေးအထိနောက်ဖက်မှာတော့ရှားနယ်ရခိုင်ကိုဖြတ်ပြီးကြောက်ဖြူအထူးစီးပွားရေးဇုန်နယ်မြေအထိပေါက်တဲ့တယူပို့ဆောင်ရေးဇင်းကြံလမ်းဆောက်လုပ်မှဖြစ်ပါတယ်။ဒီဒေသတွေမှာတနက်ကိုင်းသဘုံလှုပ်ရှားမှုတွေကိုသိထားသလိုမြန်မာဘက်ကလည်းဆောက်လုပ်ရေးလုပ်ငန်းတွေအနီးမှာသဘုံတွေမကတ်နိုင်အောင်လှုပ်ပေးဖို့တာဝန်ကိုယူထားတာလည်းဖြစ်ပါတယ်။ CMEC ဇင်းကြံမှာမော်တော်ကားလမ်းမြေထားလမ်းတွေကိုပြုပြင်ဖို့နှင့်လိုအပ်ရင်လမ်းအစ်စ်တွေဖောက်လို့ဖို့ရှိပြီးပိုက်လိုင်းတွေနဲ့လျှက်စစ်တပ်အားလိုင်းတွေချဖို့ဖြစ်ပါတယ်။ဒီစီမံကိန်းကိုတရုတ်ကငွေကြေးစိုက်ထုတ်မှဖြစ်ပြီးတရုတ်အလုပ်သမားတုံးနဲ့တရုတ်ဆောက်လုပ်ရေးကော်မတီတွေကတာဝန်ယူလုပ်ကင်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာယင်းနှီးမြှုပ်နှံမှုလိုအပ်နေပြီး1988ခုနှစ်ကစလို့တရုတ်ကမြန်မာနိုင်ငံမှာအဓိကနိုင်ငံခြားယင်းနှီးမြှုပ်နှံရှင်ဖြစ်ခဲ့ပြီးအခုဆိုစီမံကိန်းစုစုပေါင်းဟာဒေါ်လာဘီလီယံ20တန်ဖိုးရှိတာဖြစ်ပါတယ်။ရှမ်းပြည်နယ်မှာနောက်ထပ်ပြဿနာတစ်ခုကတော့မြန်မာနိုင်ငံရဲ့မူရစေးမှောင်ခိုရောင်းဝယ်တဲ့ပဟိုချက်ဖြစ်လို့ပါပဲ။လက်နက်ကိုင်းသဘုံတွေကမူရစေးရရတဲ့ဝင်ငွေနဲ့လှုပ်ရှားနေကြတာဖြစ်ပါတယ်။မူရစေးမှာအထူးသဖြင့်မက်ဆေးပြားအယောင်းဝယ်ဟာတိတ်ကိုကြီးပွားနေပြီး2010မှာတန်30ကနေ2018မှာထုတ်လုပ်မှုဟာတန်100ကျော်သွားပြီဖြစ်ပါတယ်။ဘိန်းနဲ့ဘိန်းပြူစာမက်ဆေးပြားဟာအဓိကဝင်ငွေရှာလို့ရစေတဲ့မူရစ်ဆေးဖြစ်လာခဲ့ပါတယ်။မြန်မာနိုင်ငံကထွက်တဲ့ရာဘလို့ခေါ်တဲ့မက်ဟာအရှေ့တောင်အာရှနဲ့တရုတ်မှာလူကြိုက်များဆုံးဖြစ်ပြီးရာဘဆေးပြားတစ်ဝက်နီးပါးဟာတရုတ်ကိုဝင်ပြီးဒုတိယကတော့ထိုင်းနိုင်ငံကိုရောက်တာဖြစ်ပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွေမှာတရုတ်အစိုးရအဖို့ထက်စီးပွားရေးလုပ်ကိုင်းနေတဲ့တရုတ်တွေပေါ်မြန်မာရဲ့အဓိကမကျေနပ်ချက်တွေပေါ်ပေါက်ခဲ့တာပါ။တရုတ်ကမြန်မာတွေကိုအတုံးချပြီးဤအမျိုးမျိုးနဲ့အမျှထုတ်ခဲ့ကြတာဖြစ်ပါတယ်။မကြာသေးမီကတရားမဝင်ငွေရှာတဲ့ဤနည်းရှိခဲ့ရမှာတနည်းကတော့မြန်မာနိုင်ငံကတိုင်းရင်းအမျိုးသမီးတွေကိုဖျားယောင်းပြန်ပေးဆွဲပြီးတရုတ်မျိုးသားတွေအတွက်ဇနီးများဖြင့်ရောင်းစားတဲ့လုပ်ငန်းပဲဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာတရုတ်ရဲ့မိသားစုတစုတာသမီတူကန့်တတဲ့ policy နဲ့တနည်းမိန်ကလေးတွေကိုမလိုလားပဲတပ်ပစ်တာကိုဝင်ဖျက်ချတာတွေပြုလုပ်မှုကြောင့်တရုတ်ပြည်မှာယောက်ျားတွေဟာမိန်းကလေးတွေထက်20ရာခိုင်နှုန်းဥယျာဉ်ပိုနေတာဖြစ်ပါတယ်။ဇနီးများလိုချင်ကြပြီးကြံရမရကြတဲ့တရုတ်အမျိုးသားတွေကမြန်မာနိုင်ငံကရောင်းစားခံရတဲ့တိုင်းရင်းသားအမျိုးသမီးတွေကိုလိုလိုလားလားဝယ်ယူကြတဲ့ပြဿနာပဲဖြစ်ပါတယ်။န Now, Pitana Kugaro, Tioga, Nabiogin, we, Saita Pipari, Pimanangama, Tio Sugar, Tioga, Mapundin, Lugaina, Shibi, me, Nabiogin, Saita, Lunga, Alo Nivaha, Ubrego, Tinim Ho, Tini, Topalpi, Nangam Pine, Tiagam Pine, the Dodri, Ma, Tiamwe, Potas, Hiruine, Tami, Ozari, Tepi, Nabiogin, we, Saitago, Doche, Luga, Nijara, Pipari, Daja, Yamam, Yopanshi, Tain, Dari, Dre, Tioga, Ini jingang pikere karaha, masidalao shaware subi, yama bananas, brights and bad neighbors, swiss hao mama, popia tavare shim.
ငလုံးငငယ်ရခိုင်မြောက်ပိုင်းကစီပရိခါရီကအရှင်ရောပါလာမှုမရှိဘဲနဲ့ဒေသခံတွေကလည်းအတော်လေးထိခိုက်မှုရှိနေရကြောင်းရှေ့ဆက်ချင်းတွေပိုပြီးတော့ကောင်းလာနိုင်မလားဆိုတဲ့ပုံပန်မှုတွေရှိနေပါတယ်။မြန်မာစစ်တပ်ဘက်ကတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်ဖွဲ့စည်းဖြစ်တက်မဲ့တဲ့ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ကပဲပြောခဲ့ပါတယ်။ဒါဆိုရင်အေးအေးကိုငြင်းကြ င်တော့ဒိုင်းလီလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ခုအမြင်ကိုမေးလို့တာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ပဲဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့1-232-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။စနေနေ့ညဒိုင်းရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကနေသောတာရှင်တွေရဲ့သဘောထားအမြင်တွေကိုထင်ဟပ်စေဖို့အခုလိုဒိုင်းရိုက်လီလိုင်းစီစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတင်ဆက်နေပါတယ်ရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်ကတင်ဆက်မှာပါ။
တို့ရရှင်များရှင်မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအပြင်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲ။အဲတူဦးကတော့အာနာလူဖြစ်စီစိတ်နာကောင်းလူဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်။ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲ။ပြောနိုင်တဲ့အသုံးတစ်မျိုးက
Here, let me pick up the tab.
နောက်တစ်ခါနားဆင်ကြည့်ကြရအောင်
။ Here, let me pick up the tab.
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တယ်TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်။ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Say, let me foot the bill for this.
နောက်ထပ်နားဆင်ကြည့်ကြရအောင
်။ Say, let me foot the bill for this.
အဓိပ္ပာယ်ကတော့ကျမပေးပြစီဆိုတာပဲဖြစ်ပါတယ်။ဒီနေရာမှာFOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီးဘန်စကအဓိပ္ပာယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော့
Here let me it's my treat
နောက်ထပ်နားဆင်ကြည့်ကြရအောင
် Here let me it's my treat
အဓိပ္ပာယ်ကတော့ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးရှိပါတယ်စိတ်ချမ်းသာရအောင်ကျွေးတာ၊မွေးတာ၊လက်ဆောင်ပေးတာစသဖြင့်ကိုညီညွန်းပြောဆိုတာဖြစ်ပါလေ။စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲ။အနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြကြီးဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာDUTCH Dutch ကဘေးကလာတယ်လေရှင်းပြရမယ်ဆိုရင်တော့ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါတယ်အဲ့ဒါကတော့ထူးစင်ကပေါ့
ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါတယ်ဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာတွေကိုပီးကြီးဆိုတဲ့သဘောရောက်ပါတယ်တော်ရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပီးကြီးဆိုရင်တော့
dutch treat
နောက်တစ်မျိုးပြောနိုင်တာက
go dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တင်းလာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရှင်။အခုတော့ဦးကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။အမျိုးသားရေးစိတ်ဓာတ်ဒါမှမဟုတ်ကိုယ်နိုင်ငံကိုယ်လူမျိုးကိုချစ်တဲ့ဟာမှာဘာမှမှားရွံ့တဲ့ကိစ္စမဟုတ်ပေမဲ့မှန်မှန်ကန်ကန်ချစ်တတ်ဖို့လိုတဲ့လွဲမှားတဲ့အမျိုးသားရေးစိတ်ဓာတ်ဟာအန်ဒီရဲ့ကြီးတယ်လို့ပါမော့ခဒေးဗစ်စတိုင်းကဆိုပါတယ်ကျမတို့ဒီတပတ်ဥကြောဇန်သားရဲ့အစီအစဉ်မှာဂျော့ချ်တောင်းတက္ကသိုလ်ဂုံဒူးဆောင်ပါမော့ခစတိုင်းဘတ်နဲ့ဥကြောဇန်သားကဆွေးနွေးသုံးသပ်ထားပါတယ်ရှင
်ပါမော့ခဆိုင်မော့ခညာဒီကနေ့ကဘာမှာအမျိုးသားရေးဝါဒီ Nationalist ဆိုတဲ့သုံးနှုန်းကိုဆုံးဖြတ်ပြောဆိုနေကြတာတွေ့ရပါတယ်ဆရာကြီးသဘောထားကြားပြရစေခင်ဗျာ
There's nothing wrong with nationalism There's nationalism there are two sides one is the
မြို့သားရေးဝါဒဆိုတာဘာမှမှားတာမဟုတ်ပါဘူးဒါပေမဲ့ nationalism မှာစိတ်ပိုင်းတစ်ခုရှိပါတယ် patriotism ကိုယ့်မျိုးကိုချစ်တဲ့မျိုးချစ်စိတ်ဟာအပြုသဘောဆောင်ပါတယ်ကိုယ့်လူမျိုးကိုယ့်တိုင်းပြည်ကိုဝေဖန်စရာရှိတာကိုဝေဖန်မယ်ဒါပေမဲ့ချစ်တယ်ဒါကအပေါင်းလက္ခဏာဆောင်တဲ့မျိုးချစ်စိတ်ပါနောက်တစ်ပိုင်းကတော့ jingoism လို့ခေါ်တဲ့တယူသံမျိုးချစ်ဝါဒဖြစ်ပါတယ်။ကိုယ်အစိုးရကိုယ့်လူမျိုးရေးအတိုင်းအဝိုင်းဆိုတိုင်းမစင်စားမစင်ကျင်မဲနဲ့ဇွတ်မိတ်ထောက်ခံတဲ့စိတ်ဓာတ်ဖြစ်ပါတယ်။ဒါကတော့တိတ်ပြီးတော့အနေနဲ့ကြီးပါတယ်။ဒီလိုပါပဲ ethno-nationalism လို့ခေါ်တဲ့လူမျိုးစုအခြေပြုအမျိုးသားရေးဝါဒဆိုတာရှိပါသေးတယ်။အရှိန်မှာပြောခဲ့တဲ့ဟာတွေနဲ့ကွဲလဲပါတယ်။လူမျိုးနွယ်ကိုအခြေခံပြီးတော့ငါတို့လူမျိုးသူတို့လူမျိုးဆိုပြီးတော့ခွဲကြပါတယ်။ဒါဟာမွတ်စလင်တွေကကျူးတွေဒါမှမဟုတ်ကက်သလစ်တွေကိုမုန်းတိတာမျိုးလိုဘာသာရေးကိုအခြေခံမဲဒါမှမဟုတ်လူမျိုးစုရေးကိုအခြေခံမဲစသဖြင့်မျိုးမျိုးရှိနိုင်ပါတယ်နိုင်ငံလိုက်လည်းဖြစ်နိုင်တယ်လူမျိုးစုလိုက်လည်းဖြစ်နိုင်ပါတယ
်ဒါပေမဲ့တချို့ nation state တို့ခေါ်တဲ့အမျိုးသားနိုင်ငံတွေရဲ့အမျိုးသားစိတ်ကြကြတော့လူမျိုးရေးကိုအခြေခံပြီးဖြစ်လာတာပဲမဟုတ်လားခင်ဗျာ
No it's because it depends upon the country it's very very different
မဟုတ်ပါဘူးနိုင်ငံတစ်ခုချင်းအလိုက်ကွဲလဲပါတယ်တိတ်ပြီးတော့ကွဲလဲပါတယ်မြန်မာနိုင်ငံမှာတော့ဒါဟာတိတ်ကိုထူးခြားနေပါလေမြန်မာဘာမာဆိုတာကတကဘာလုံးအတိမတ်ဖြူထားတဲ့နိုင်ငံတစ်ခု state ဖြစ်ပါတယ်အငင်းပွားစရာမရှိပါဘူးဒါပေမဲ့ nation လူမျိုးတစ်မျိုးလားဆိုတာကမေးစရာရှိနေပါလေလူမျိုး nation ဆိုတာဟာပထဝီနယ်နိမိတ်တစ်ခုတွင်အားလုံးကတူညီမှုရှိတယ်ဆိုတဲ့အယူဆတစ်ခုရှိကြသူတွေကိုစုစည်းထားတဲ့သဘောပါအမေရိကန်မှာဆိုရင်စိတ်စစ်ဆက်ဆက်မမေ့ရင်တော့အမေရိကန်လိုပဲပြောကြမှာပါပဲနောက်ကြောင်းကိုစီစစ်ကြည့်မယ်ဆိုလို့ရှိရင်အီတလီဖြစ်ခြင်းဖြစ်မယ်ဂျာမန်ဖြစ်ခြင်းဖြစ်မယ်ကက်သလစ်ဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အမေရိကန်လူမျိုးဆိုတဲ့အပေါ်မှာအလုံးကလွှမ်းခြုံပြီးတော့တစ္ဆာစောင့်တည်ရိုသေကြပါတယ
်မြန်မာနိုင်ငံကြတော့ခဏ
Myanmar does not have that overarching loyalty except when you're under threat from abroad
မြန်မာနိုင်ငံမှာတော့ပြည်ပချင်းချောက်မှုမရှိဘူးဆိုလို့ရှိရင်ဒီလိုလွှမ်းခြုံတစ္ဆာခံမှုမရှိပါဘူးပြည်ပအနေနဲ့တစ်ခုခုရှိလာပြီဆိုရင်တော့လူမျိုးစုတွေအလုံးကမြမားဆိုပြီးတော့တစုတစ်ပေါင်းနဲ့ခုခံကြပါတယ်ဒါပေမဲ့တာမန်ချင်းတွေမှာတော့ငါကတော့ရှမ်းပဲငါကရခိုင်ပဲချင်းပဲဗမာပဲဆိုတာတွေကအရင်လာပါတယ်ပြီးတော့မှမြန်မာနိုင်ငံဆိုတာပါလာပါတယ်ဒါကပြဿနာပါပဲကျွန်တော်အစဉ်တစ်ဖြင့်ပြောလာရေးလာခဲ့တယ်လို့ပါပဲမြန်မာနိုင်ငံအစဉ်တစ်ဖြင့်ကြုံတွေ့နေရတဲ့အဓိကပြဿနာကလူများစုလူနည်းစုပြဿနာဖြစ်ပါတယ်
ဒါမဲ့ဒီလိုမျိုးလူမျိုးရေးကွဲလွဲမှုရှိတာဟာကမ္ဘာမှာမြန်မာနိုင်ငံတိုင်းငံနဲ့မဟုတ်ပါဘူးအိန္ဒိယပါဝင်တခြားနိုင်ငံတွေမှာလည်းဒီလိုလူမျိုးကွဲရေးအများကြီးရှိနေပါပဲခင်ဗျာ
Oh yes and it's not just defined to Asia or Africa
ဟုတ်ပါတယ်အာရှနဲ့အာဖရိကမှာလည်းမကပါဘူး စပိန်နိုင်ငံမှာဆိုလို့ရှိရင်ဘတ်စ်တွေဘာစီလိုနာတွေဘယ်လ်ဂျီယမ်မှာလည်းအုပ်စုခွဲနှစ်ခုရှိနေတာပါပဲတကဘာလုံးအနှံ့ပြားရှိနေတာပါဒါပေမဲ့မြန်မာပြည်မှာကလွတ်လပ်ရေးရပြီးကလေးကပုံကံမှုတွေရှိလာခဲ့တဲ့ကိစ္စပါ
မြန်မာပြည်မှာဒီလိုကွဲလွဲမှုတွေကိုတစုတစီရဲ့ပြင်းပြင်းထန်ထန်ဖြစ်လာအောင်မလုပ်နိုင်တဲ့အကြောင်းရင်းတွေပြောပါအောင်ခင်ဗျ
Right that's a good question I mean that's what people are trying to do
ဒါကမေကွန်းကောင်းတစ်ခုပါဒီလိုဖြစ်အောင်ပဲလူတွေကစူးစမ်းနေကြတာပါဒါပေမဲ့အခုထိမအောင်မြင်သေးပါဘူးမအောင်မြင်ရတဲ့အကြောင်းချက်တွေကတော့အများကြီးရှိပါတယ်လူမျိုးစုတစုရဲ့အမျိုးသားရေးစိတ်ဓာတ် nationalism ဒါမှမဟုတ် ethno nationalism အဲ့ဒီအတွက်သမိုင်းကိုပြောင်းကြည့်တဲ့နေရာမှာသူများလူမျိုးစုတွေရှုထောင့်သူများလူမျိုးစုသမိုင်းကိုမကြည့်ပဲနဲ့ကိုယ့်အုပ်စုကိုယ့်လူမျိုးသမိုင်းကိုပဲအစမတန်အလေးနဲ့မထားသင့်ကြပါဘူးသူများသမိုင်းကို short တွက်ကြတာမလုပ်သင့်ပါဘူးအမေရိကန်ပြည်ထောင်စုကဒီလိုပဲစ조사ပြီးတော့လှုပ်ဆောင်ခဲ့တာပါအမေရိကန်ပြည်တွင်းစစ်ဖွဲ့စည်းပုံရေးဆွဲခဲ့တဲ့ဖြစ်စဉ်စတာတွေကိုအသေးစိတ်လေ့လာကြည့်မယ်ဆိုလို့ရှိရင်အငင်းခုံတွေအခြေတင်စကားအနိုင်လူမှုတွေအတိုက်အခိုက်တွေလုတ်ခဲ့ပြီးမှအောင်မြင်ခဲ့တာပါသဘောတူညီမှုတစ်ခုရလာအောင်ခက်ခက်ခဲခဲညှိနှိုင်းကြရတဲ့ဖြစ်စဉ်ပါကံကောင်းတာကတော့အမေရိကမှာမြေတွေတိတ်ပြီးတော့ကြေကြေပြန့်ပြန့်ရှိနေတော့ဝင်လာတဲ့သူတွေပြောင်းရွှေ့နေထိုင်တဲ့သူတွေအတွက်နေရာတွေကအများကြီးရှိပါတယ်ပြောင်းရွှေ့နေထိုင်နိုင်ကြပါတယ်ကျန်တချို့နိုင်ငံတွေကတော့ဒီလောက်ကံမကောင်းကြပါဘူးလူကြီးကလည်းတိတ်ပြီးတော့များပြားလာပါတယ
်ဒီနေရာမှာကျွန်တော်စဉ်းစားမိတာတစ်ခုရှိပါသေးတယ်တိုင်းပြည်တစ်ခုဖြစ်ဖို့မတူကွဲပြားတဲ့လူတွေပေါင်းစည်းမိလာတဲ့အကြောင်းရင်း mode of integration လို့ခေါ်ပါတော့ဆရာကြီးရဲ့ဥပမာချင်းမြန်မာနိုင်ငံမှာလူမျိုးစုငယ်တွေကိုခေါရုံကဗမာအင်အားကြီးရဲ့ဗမာပြည်တွေကအင်အားနဲ့ဖိင်ပက်ခဲ့တဲ့ပုံစံမျိုးရှိပါတယ်ဥပမာမွန်တို့ရခိုင်တို့စသဖြင့်ပေါ့ဒါပေမဲ့တချို့နိုင်ငံတွေဥပမာအိန္ဒိယလိုနိုင်ငံမျိုးကြတော့လေသူတို့အချင်းချင်းအနိုင်ကျင့်ပြီးသင်္ကြန်လာတာမဟုတ်ဘဲနဲ့ British တွေကအလုံးစုံပေါင်းစည်းပေးခဲ့တယ်အဲဒါကြောင့် British တချို့ကဆိုလို့ရှိရင်ဒါဟာသူတို့ဟာအိန္ဒိယနိုင်ငံရဲ့ unifier လို့ပြောတာအောင်ရှိကြပါတယ်ဆိုတော့ဒီလိုပေါင်းစည်းလာတဲ့ပုံစံကွဲလွဲမှုကဘယ်လောက်အရေးပါလဲထင်ပါလဲခင်ဗျာဒါဝါထက်တွက်သင့်လား
Yeah that is important absolutely some of our kind Buddhists wanted to celebrate the anniversary
ဟုတ်ကဲ့ဒါမှမဟုတ်လေတိတ်ပြီးတော့အရေးကြီးတဲ့အချက်ပါအခုထီတော်မှဗုဒ္ဓဘာသာရခိုင်တို့သူတို့မင်းနိုင်ငံကြဆုံးရတာကိုအခမ်းအနားလုပ်တဲ့ကိစ္စဒီကုံးနေဖြစ်ပြီးတော့စစ်တပ်ကပစ်တာလားရဲဘက်ကပစ်တာလားတော့မသိပါဘူးလူတွေတေချေခဲ့ရပါတယ်ဒီမှာကျွန်တော်ပြောချင်တာကအဓိကကြီးဆိုးထားတဲ့လူမျိုးတစ်မျိုးရှိနေရင်တမိုင်းကိုသူတို့ကပဲဥဆောင်ပြီးတော့သူတို့အလိုကျပြတ်ထန်းနေကြတယ်ဆိုတာပါပဲကျန်လူမျိုးစုတွေသူတို့ကစာနဲ့ပင်နဲ့ရေးသားပြီးတော့မှတ်တမ်းတင်မှုမရှိခဲ့တဲ့လူမျိုးစုတွေအနေနဲ့စာပေတီထွင်းတမိုင်းပြန်ရေးလုပ်ကြပါတယ်သူတို့အမျိုးသားရေးဆန္ဒအတိုင်းလုပ်လာကြတာဖြစ်ပါတယ်ဒါဟာနိုင်ငံတိုင်းလိုလိုမှာအစုံတစ်ခုသောတိုင်းတာထိလုံနေကြတဲ့ကိစ္စပါဒါပေမဲ့ပညာရနေစနစ်ထက်ကျော်လွန်လာလို့ရှိရင်တော့မကောင်းတော့ပါဘူ
းစာသင်ကျောင်းတွေမှာအကြောင်းသားကျောင်းသူတွေကိုကိုယ်နိုင်ငံကိုချစ်ဖို့စင်ကြတာတွေဟာဒါကိုမှားတယ်လို့ဆိုရမလားခင်ဗျ
No it's not wrong it's a question is you love your country but you recognize your country makes mistakes
မမှားပါဘူးကိုယ်နိုင်ငံကိုကိုယ်ချစ်ပါတစ်ချိန်တည်းမှာပဲကိုယ်နိုင်ငံလဲမှားနိုင်တယ်ဆိုတာအတိအမှတ်ပြရပါလိမ့်မယ်ကျွန်တော်ဟာအမေရိကန်နိုင်ငံကိုချစ်ပါတယ်ဒါပေမဲ့အီရတ်စစ်ပွဲဟာမိုက်မဲတဲ့မှားယွင်းမှုတစ်ခုလို့ပြောပါတယ်ဗီယက်နမ်စစ်ပွဲလည်းမိုက်မဲမဲမဲမှားခဲ့တဲ့အမှားတစ်ခုပါပဲကျွန်တော်ရဲ့ဒီရေးသားချက်တွေကိုမကြိုက်တဲ့သူတွေရှိပါတယ်ကျောင်းတင်ကန်းစာထဲမှာငငယ်တုန်းကသင်ခဲ့ရတာတွေကိုအသက်ကြီးလာလို့ရှိရင်အမှန်အမှားပြန်ပြီးတော့သုံးသပ်နိုင်ပါတယ်တကယ်တော့ပညာရေးဆိုတာလေအမှားအမှန်ကိုကိုယ့်ဟာကိုယ်သုံးသပ်နိုင်တဲ့လွတ်လပ်ခွင့်ရှိရမှာပါနိုင်ငံတော်တော်များများမှာဒီလိုမလုပ်နိုင်ကြပါဘူးမြန်မာနိုင်ငံမှာတော့တိုင်းသားဘာသာစကားတွေတင်ကြားခွင့်ရလာပြီလို့ပြောကြပါတယ်ဒါဟာတိုးတက်မှုတစ်ရပ်ပ
ါနောက်တစ်ခါမြန်မာနိုင်ငံကိုလိုနီခေတ်က1906ခုနှစ်မှာ YMBA ဘုဒ္ဓဘာသာကလျာဏယူဝါဒင်ပေါ်ပေါက်ခဲ့ပါတယ်အဲ့မှာအမျိုးဘာသာသာသနာလို့ကြွေးကြော်လာတယ်တနည်းပြောရင်မြန်မာဗုဒ္ဓဘာသာစသဖြင့်တအားဦးစားပေးလာတယ်ဆိုတော့မြန်မာဆိုရင်ဗုဒ္ဓဘာသာဖြစ်ရမယ်ဆိုတဲ့သဘောထားမျိုးဆူထားတယ်လို့ပြောနိုင်ကြလားအဲ့ဒီကိစ္စကိုဘယ်လိုပြန်ပြောင်းသုံးသပ်မိပါလဲခင်ဗျာ
Young Men Buddhist Association was a clearanti-colonial
ဘုဒ္ဓဘာသာကလျာဏယူဝအသင်းဟာကိုလိုနီစနစ်ကိုရှင်းရှင်းလင်းလင်းဆန့်ကျင်တဲ့အသင်းပါအထူးသဖြင့်ဘုဒ္ဓဘာသာမြန်မာထက်တန်းလွှာတွေရဲ့အသင်းတစ်ခုဖြစ်ပါတယ်နိုင်ငံရေးအင်တန်ထိရောက်ပါနမှုရှိပါတယ်မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုအတွက်မျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနိုင်ခဲ့ပါတယ်အခုခေတ်မဘာသာကတော့အမုန်းတရားပါဝင်ပတ်သက်နေတယ်လို့ကျွန်တော်ထင်ပါတယ်သူတို့ကမွတ်စလင်ကိုဆန့်ကျင်ပါတယ် YMBA တုန်းကခရီးရန်တွေကိုမုန်းကြဖို့မပြောခဲ့ပါဘူ
းနောက်တစ်ခုကဒါ xenophobia လို့ခေါ်တဲ့နိုင်ငံသားကိုကြောက်တဲ့စိတ်ဖြစ်ပါတယ် ကျွန်တော်တလောတော့ဟိုအရှေ့ဥရောပပညာရှင်တယောက်ကြီးရဲ့စာအုပ်တော့ဖတ်မိပါတယ်ဒါ Paranoid to Nationalism in Burma ဆိုတော့ကြောက်တဲ့စိတ်ကြောင့်အမျိုးသားရေးစိတ်ကိုပြင်းပြင်းထန်ထန်ဖြစ်လာအောင်တိဆောက်လိုက်ဆိုတဲ့သဘောမျိုးရေးထားပါတယ်ဘယ်လိုသုံးသပ်လို့ပါလဲဒီ
There's a fear in many people in part of Burma that Buddhism and the country will be destroyed by foreign influence
မြန်မာပြည်ကလူအများစုဟာဗုဒ္ဓဘာသာနဲ့မြန်မာနိုင်ငံဟာပြည်ပလွန်မှုအထူးသဖြင့် Islam လွန်မှုမှုကြောင့်ပပျောက်သွားနိုင်တယ်လို့ဆိုရင်ကြပါလေ
ဒါတကယ်လားခင်ဗျာပပျောက်သွားနိုင်တယ်ဆိုတာတကယ်ပဲလားခင်ဗျာ
တကယ်မဟုတ်ပါဘူးအဲ့ဒီလိုဆိုရင်ခံစားမှုတကယ်ရှိနေတယ်ဆိုတာကျွန်တော်သဘောပေါက်ပါတယ်ဒါပေမဲ့လက်တွေ့မှာမှားပါတယ
် Now I know that in the case of the Rohingya they have more children so eventually they will have take over the country I mean I understand that. And they do have more children but
အဲ့တော့ဆက်ပြီးတော့ပြောချင်တာကရိုဟင်ညာတွေကကလေးတွေပုံများတယ်ဆိုတာကျွန်တော်သိပါတယ်ဆိုတော့တဖြည်းဖြည်းနဲ့သူတို့ကတိုင်းပြည်ကိုလွှမ်းမိုးသွားနိုင်ပါတယ်ဒါကိုကျွန်တော်သဘောပေါက်ပါတယ်ဒါပေမဲ့သူတို့ကဆင်းရဲနွမ်းပါတော့လူမှုဘဝဖူလုံရေးအတွက်ကလေးပို့ပြီးတော့မွေးဖို့လိုပါတယ်တနည်းပြောရရင်နိုင်ငံတော်ကဘာမှမထောက်ပံ့တော့သားသမီးတွေကိုအားကိုးရပါတယ်အနောက်နိုင်ငံတချို့နဲ့တရုတ်ဂျပန်ကိုရီးယားတို့မှလည်းအရင်ကဒီလိုမျိုးဖြစ်ခဲ့ကြပါတယ
်ဒါပေမဲ့မွတ်စလင်မိသားစုတွေအဖို့ကစားဆဲချတာသာသမီအရေးအတွက်ကန့်သက်တာကိုသူတို့ဘာသာရေးကခွင့်မပြုဘူးမဟုတ်လားဆရာကြီ
း Well they, no right, I mean the Catholicism forbids family planning but now that's a changing even in the Philippines
Roman Catholic မှာလည်းစားဆဲချတာကိုတားမြစ်ပါတယ်ဒါပေမဲ့အခုပြောင်းလဲသွားပါပြီ Catholic လူဦးရေ80 90 ရာခိုင်နှုန်းရှိတဲ့ဖိလစ်ပိုင်နိုင်ငံမှာတော့အခုပြောင်းလဲနေပါပြီဆိုတော့ရခိုင်မှာရိုဟင်ဂျာဥယျာဉ်များနေတဲ့ကိစ္စမှာလည်းလူနေမှုအဆင့်မြင့်မားရေးဇက်တိုက်အထောက်လာမယ်ဆိုရင်သူတို့လူဦးရေကြီးထွားမှုနေကွေးသွားလိမ့်မယ်လို့ထင်ပါတယ်ဒါကအချိန်ယူရမှာပါခက်တာကနိုင်ငံရေးသမားတွေဆိုတာလဲရေတိုးကိုသာကြည့်နိုင်ကြတာပါရေတိုးရေးပေါ်ကိစ္စဆိုတာကိုလက်ခံနိုင်ပါတယ်ဒါပေမဲ့ရေရှိအကျိုးကိုကြည့်ရမယ်ဆိုတာစိတ်ထဲမှာဆွဲထားရပါလိမ့်မယ
်သောရရှင်ခရားဒါကတော့ပမဟာဒေးဗစ်ဆိုင်မန်နဲ့ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်ကအမျိုးသားရေးစကြအကြောင်းကိုဆွေးနွေးမယ်လို့ပြောကြတဲ့ဆရာကြီးကဒါဟာသိသတိထားပြောမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ပြန်ပြောခဲ့ပါတယ်အင်မတန်အကဲဆက်တဲ့ပြဿနာကိုပညာရှင်တူအနေနဲ့သူ့အမြင်သူ့ရှင်းကပြောပေါ်ခြင်းသာဖြစ်ပါတယ်ဒါကြောင့်သောရရှင်တွေအနေနဲ့လွတ်လပ်စွာသဘောထားကွဲလွဲနိုင်ကြပါတယ်လို့ပြောကြရင်းနဲ့ပဲ Good bye အစီအစဉ်ကိုဒီမှာတင်ဒီကုန်းထွက်လိုက်ပါခင်ဗျာကျေးဇူးတင်ပါတယ်
ကျတာပရင်းနဲ့နည်းနည်းခင်ပြွေးမြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါရရှင
်ပြွေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်အခုဆက်လက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်မှာပါဒီတစ်ပတ်မှာတော့မတ်တင်းတင်းတာရဲ့ယုံကြည်ချက်တွေကိုနားဆင်ရမှာပါရှင်။မတ်မိုးဖြူကတင်ဆက်ထားပါတယ
်။ဒီမှာနေမှာတော့နော်။စာပေဖော်ပြပွဲတွေကိုကြားတဲ့အခါမှာဆက်ဆက်ချင်းလာတော့ဒီကြီးအတွက်ပေါ့နော်။စာပေနဲ့ပတ်သက်တဲ့ဟာတွေဟောပြောလာနေပြီးတော့ခလေးပြိတ်သက်ပြီးတွေ့လာတဲ့အခါမှာခလေးစာပေကိုပေါ့နော်။ဟောပြောလာတယ်၊စိတ်ဝင်စားလာတယ်။ဘာဖြစ်လို့လဲဆိုတော့လူကြီးတွေကလည်းသူတို့ခလေးတွေကိုကလေးတွေအတိအញံဖွင့်ပေးခြင်းနဲ့သူတို့မှာစိတ်ဆန္ဒရှိရအောင်တွေးရတယ်။ဒါပေမဲ့ကလေးတွေနဲ့ဒီမှာပေါ့နော်ဆက်ဆံကြည့်ရတဲ့အခါမှာဘယ်လိုတွေးလဲဆိုတော့ကလေးတွေကစာအုပ်မဖတ်ရဘူး။စာအုပ်လိုအပ်ချက်တွေရှိနေတာကိုဒီမှာတွေးတယ်။ကျောင်းတွေကလည်းကလေးစာပေနဲ့ပတ်သက်တဲ့စာအုပ်တွေကိုမရှိဘူး။မနိုင်ငံလာတွေးရအောင်600ကျော်ရှိတယ်။ဒီ600ကျော်ကကလေးတွေဖွင့်ပြတိုးတက်မှဒီမှာတို့တိုင်းပြည်လည်းဖွင့်ပြတိုးတက်မယ်ဆိုတော့နော်ဒါလေးတွေလည်းတွားပြီးတွေးရတယ်။အတွေ့အကြုံကကျွန်တော်ဒီမျိုးပေါ်ရောက်ရင်လဲတယ်နော်အကလေးစာပေကိုဟောပြောတယ်ကလေးစာပေကနေပြီးတော့ပေါ့နော်ဒီကလေးတွေပေါ်မှာဘလောက်ထိအကျိုးတက်ရောက်တယ်ဆိုတဲ့ဟာလေးတွေပေါ့နော်ကျွန်မဟောပြောပါတယ်အဲဒါဖြစ်လို့လဲဆိုတော့ဒီကလေးစာပေကပေါ့နော်ဒီအယုတ်ကလေးကအစသူတို့ရဲ့စိတ်ကြီးစိတ်တန်းကိုပေါ့နော်ဒီဟာလေးကခံပြီးပြည့်တယ်အယောင်လေးတွေကအစအဲသူတို့ရဲ့ပေါ့နော်ဟိုဉာဏ်ရည်တိုးပွားမှုရော
ဟုတ်ကဲ့ဒီရဲ့စာသားလေးတွေပေါ့နော်စကလုံးလေးတွေစာသားလေးတွေအဲဒီဟာလေးတွေကလည်းအဲကလေးတွေရဲ့စကလုံးကျွဲဝါမှုတွေပေါ့နော်မိသားမေတ္တာနဲ့တပတ်တာလေးတွေလောကကိုကောင်းကျိုးပြုနိုင်တယ်အဲဒီလိုအသည့်လေးတွေပေါ့နော်ဒါလေးတွေရနိုင်တယ်ဆိုတော့သွားတွေ့တဲ့အခါမှာအဲ့ဒါလေးတွေကိုဟောပြောပေးတယ်ဒီလိုလေပေါ့နော်ဝယ်ပေးလို့ပေါ့နော်အဲနောက်တစ်ခါကျမဒီဟာတွေပေါ့နော်စစ်တမ်းလုပ်ကြည့်တယ်ကျမတို့ငယ်ငယ်တုန်းကဖေကထီးသွားတယ်ပြန်လာရင်အုံးလက်ဆောင်ကျမတို့ပြီးရတော့နော်ဒီဘက်ကမှအဲ့လိုအလေးအထရှိလားမိကဝယ်ပေးကြလားဆိုရဟောင်းလက်တန်းစားလူတန်းစားကိုဝင်ကြည့်ရတာမှာပေါ့နော်မိကတွေကဝယ်မပေးတာအောင်ပြရတယ်အဲကျမအဲ့ဒါတော်တော်လေးကိုဝမ်းနေတယ်အဲကျမကတော့ကျမလက်ရှိတက်နိုင်တဲ့လောက်ကလေးပေါ့နော်ဟောဒါလေးတွေတော့ကလေးတွေကိုဝယ်ပေးတယ်အကြောင်းဆက်ကြည့်လိုက်ပြီးပေါ်ထုံးပြီးကလေးတွေကဒီစာဖတ်တဲ့အလေးအကျင့်လေးရသွားမှပဲဒီထွန်ထန်ပြီးမှုတွေပေါင်းတဲ့ဆက်ဆံရေးတွေကိုကျင်းစာတရားတွေဓမ္မနဲ့အာဓမ္မကိုခွဲခြားသိရတယ်အဲဒါတွေအားလုံးကကျမတို့ရဲ့ပုံမြင်တွေထဲမှာကြံရည်တွေထဲမှာပါတယ်ဆိုတာသင်ကြားပေးတယ်နောက်ဒုတိယတစ်ချက်ပေါ့နော်နောက်ကလေးစာပေလေ့လာတဲ့အခါမှာဘာသာရေးနဲ့ပတ်သက်တဲ့စာပေတွေညားနေတာကိုတွေ့ရတယ်နောက်စာရေးတစုတွေညားနေတာကိုတွေ့ရတယ်ဒါတွေလည်းကျမတဝင်မကြပါဘူးအဲတကယ်ဆိုလို့ရှိရင်ကျမတို့အနေနဲ့ပေါ့နော်ကျမတို့တိုင်းပြည်အနေနဲ့ဥပဒေရေးရတယ်ကျမတို့စဉ်းစားနေတယ်ပေါ့နော်ဒီစာလေးတွေလည်းထုတ်ဖို့လည်းရည်ရွယ်ချက်နဲ့ဆရာလေးတော့အပ်ထားပါတယ်ဥပဒေရေးရပုံပြင်လေးတွေဥပဒေရေးရအကြောင်းလေးတွေအဲနောက်တစ်ခါကျမတို့နိုင်ငံမှာပိတ်တံအားနည်းပါတယ်ကလေးတွေကပေါ့တော့ဒီအဲ့တည်းနဲ့တပတ်တဲ့အသိပညာကြီးများကြအောင်ဒီတက်လဲပေါ့နော်ကျမအနေနဲ့ကလေးစာပေလေးတွေထုတ်တဲ့အခါမှာလဲဒီပိတ်တန်နဲ့တပတ်တဲ့စာအုပ်ကလေးတွေဥပဒေရေးရနဲ့တပတ်တဲ့စာအုပ်လေးတွေဒီစာပေတွေကနေဖတ်ပြီးတော့သူတို့သိရှိသွားကြပါတယ်နောက်ဆုံးပေါ့နော်ကျမယုံကြည်ရပါပေါ့နော်ဒီကဏ္ဍလေးပြောပြချင်တာလေးကပြီးရတယ်ဆရာသမားတွေရတန်ဖိုးပေးနိုင်တဲ့လူတွေအားလုံးကကလေးတွေစာဖတ်ဖို့တန်ဖိုးပေးကြပါလို့ဒါမှလည်းကျမတို့တိုင်းပြည်ပါပေါ့နော်အကလေးလေးတစ်ထည့်ကိုကျမတို့ရရောက်ကြပါလား။ဟောလာရောက်တဲ့အခါမှာအဲကျမတို့မှာဓမ္မနဲ့အတ္တမကိုခွဲခြားသိရကလေးတွေပေါ့နော်။ကလေးကောင်းလေးတွေဒီကြီးဖြစ်လာမယ်ဆိုလို့ရှိရင်ပေါ့နော်။ဒီဟာလေးကိုညှော်မှန်းပြီးတော့ကျမတို့ရဲ့အနာဂတ်အတွက်ပေါ့နော်။ကလေးတွေကိုစောက်ကလေးရေးပေးကြပါလို့ကြွကြိုင်းနေချင်းချုပ်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်ပေးပါမယ
်။ကြာပါပြီနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုခုလိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီကျမတို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
။ဗင်နီဇွဲလားနိုင်ငံကိုမကြသေးခင်ကရုရှားတပ်တွေရောက်သွားတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားရေဗင်နီဇွဲလားနိုင်ငံကနေထွက်သွားဖို့အတွက်ပြောကြားလိုက်ပါတယ်။ရုရှားရေဒီလိုဗင်နီဇွဲလားကထွက်သွားအမေရိကန်တပ်တွေဗင်နီဇွဲလားမှာချထားဖို့ဆန္ဒရှိမရှိဗိုလ်တပုနေ့ကသတင်းတောက်တွေမင်းမြန်ရမှာတော့သမ္မတထရမ့်ကရွေးချယ်စရာလမ်းအလုံးကိုဖွင့်ထားတယ်လို့ပြောခဲ့ပါတယ်။ဒါအပြင်ရုရှားဆိုအနေနဲ့အမေရိကန်ရဲ့တည်ချက်ကိုကောင်းကောင်းနားလည်ပါတယ်လို့လည်းပြောပါတယ်။မြန်မာကိုရီးယားနိုင်ငံအမေရိကန်နဲ့မဟာမိတ်တွေပုံမှန်နျူကလ িয়ার နဲ့ဆက်ပြီးတော့ချင်းချောက်နေစေဖြစ်တယ်လို့တောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်မှုကြီးကပြောကြားလိုက်ပါတယ်။အမေရိကန်တပ်မှုဗိုလ်ချုပ်ကြီး Robert Up Abrams ကမြန်မာကိုရီးယားကောင်ဆောင်ကနျူကလ িয়ার လက်နက်ဖျက်သိမ်းရေးဂရုပေးထားတာနဲ့မြန်မာကိုရီးယားအစိုးရကနျူကလ িয়ার လက်နက်နဲ့မစ်ဆိုင်းတုံးဆက်ထုတ်လုပ်နေတာတွေကအပြောတခြားအလုပ်တခြားဖြစ်နေတယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံ EU ဥရောပသမ္မတကခွဲထွက်ပြီးတဲ့နောက်ပိုင်းသူနိုင်ငံခေါင်းဆောင်ဖြစ်ကနေနှုတ်ထွက်ပေးပါမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဗိုလ်တပုနေ့ကလွှတ်တော်မှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်အချိန်မှနှုတ်ထွက်မယ်ဆိုတာကိုတော့တည်တည်ချာချာမပြောကြားခဲ့ပါဘူး။ EU ခေါင်းဆောင်နဲ့နှစ်ကြိမ်ညှိနှိုင်းပြီးတူတင်ပြခဲ့တဲ့ Brexit ဆိုင်ရာသဘောတူအမှုအချုပ်ပြချက်ကိုနှစ်ကြိမ်တိုင်ကျော်တော်ကနေပယ်ချခဲ့တာလည်းဖြစ်ပါတယ်။ဟောလိဝုဒ်အကျော်မော်ရုပ်ရှင်မင်းသားကြီး Nicolas Cage အနေနဲ့ Jujutsu လို့ခေါ်တဲ့ action တိုင်းကားကိုမြန်မာနိုင်ငံမှာရိုက်ကူးဖို့အတွက်ရှိနေပါတယ်
။ကျေးဇူးပါရှင်။တင်ပြချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြောပြသွားတာပါ။ဒီကနေ့နဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။ Engineer ကတော့ Jimmy Cook ပါရှင်။ကျမတို့ VOA မြန်မာပိုင်းကိုနားဆင်ကြားကြတဲ့အတွက်လည်းတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.